Welcome to the Voice of America in Burmese.
Minglam na kema shin, piyan paung a kinwi ta ba si. 2024 ခုနှစ်နိုဝင်ဘာလတရက်တောက်ကြာနေမနေ့ခင်ရေဒီယိုစီစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါပြီရှင်။မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လင်းပေးနေတဲ့ဒီစီစဉ်ကိုတော့ဂျိုးရုဆလောင်းကနေကြည့်ရှုနားဆင်နိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုလို့ရပါတယ်။စမခင်ပြထွေးပါရှင်
။အရှေ့လေပိုင်းဒေသနေရာအတော်များများတိုက်ပွဲတွေမှာကြာသပတေးနေ့အတွင်းတည်ဆုံးသူ16ဦးထက်မနည်းရှိခဲ့ပါတယ်။ရုရှားနဲ့အီရန်နှစ်နိုင်ငံသဘောတူစာချုပ်ထဲမှာကာကွယ်ရေးဆိုင်ရာအနီးကပ်ပူးပေါင်းဆောင်ရွက်မှုကိစ္စကိုပါထည့်သွင်းမယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံတွင်စီရင်ပတိပခတွေကြောင့်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေပိုဆိုးလာတယ်လို့အမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကထုတ်ပြန်ပါတယ
်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်ဖာပုံခရိုင်တဲကစစ်ကောင်စီလက်ချံအမခံစခန်းကိုကရင် KNL နဲ့ PDF ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းယူလိုက်တာ။နောက်မြမရေကုလသမဂ္ဂချင်းကပ်မှုတွေနဲ့ပတ်သက်လို့မြမတမ်မတ်ကြီးဦးကျော်မိုးထွန်းနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ပြမယ်အပြင်နိုင်ငံတကာသတင်းဆောင်မတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။နောက်ဦးအောင်ခင်ရဲ့မြမရေသုံးသက်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသတင်းတော်အပတ်စဉ်ခန္ဓာတွေကိုလည်းနောက်ပိုင်းထုတ်လင်းပေးပါမယ်။အခုကတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြပါမယ်ရှင်။
အရှိလေပိုင်းဒေသရင်းနေရာတော်များများမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ချင်းစပရီနေမှာတေဆုံလာသူကအနည်းဆုံး16ဦးတည်းမနည်းရှိပါတယ်။အစ္စရေးမြောက်ပိုင်းမှာလက်ဗနန်ဘက်ကနေပစ်ခတ်တဲ့အတွက်အစ္စရေးနေသမား2ဦးနဲ့နိုင်ငံခြားအလုပ်သမား4ဦးပါဝင်5ဦးတေဆုံလာတယ်လို့အာဏာပိုင်တွေကပြောပါတယ်။အစ္စရေးဘက်ကနေလက်ဗနန်တောင်ပိုင်းကိုပစ်ခတ်မှုကြောင့်လဲကျန်းမာရေးလုပ်သား6ဦးပါဝင်10ဦးတည်းမနည်းတေဆုံလာတယ်လို့လက်ဗနန်အရာရှိတွေကပြောပါတယ်။ပါလက်စတိုင်းအရာရှိတွေကတော့ဣသရေလတိုင်းပြည်ထားတဲ့နောက်ဖက်ကန်ဒေတာမှာဣသရေလပြစ်ခတ်မှုကြောင့်3တေဆုံးရတယ်လို့ပြောပါတယ်။ဣသရေလစစ်တပ်ကလည်းလက်ဗနန်ကဟက်စ်ဘောလာရဲ့လက်နက်တိုးလောင်းယုံတွေနဲ့ဆီးရီးယားခြေဆိုင်စခန်းတွေကိုပြစ်ခတ်ခဲ့တယ်လို့ပြောပါတယ်။ဒါ့အပြင်ဣသရေလစစ်တပ်ကလက်ဗနန်အရှေ့ပိုင်းကဘောဘက်ဒေတာခံတွေကိုဘင်းလူရကိုရှောင်ရှားကြဖို့ဒုတိယနေ့ဖြစ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ရုရှားနဲ့အီရန်တို့ကြားနိုင်ငံသဘောတူညီချက်စာချုပ်ချုပ်ဆိုမယ်ဆိုရင်ကာကွယ်ဆိုင်ရာအနိကပ်ပူးပေါင်းဆောင်ရွက်ဖို့ကထည့်သွင်းချုပ်ဆိုမယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကအောက်တိုဘာ31ရက်နေ့မှာပြောပါတယ်။ရုရှားနဲ့အီရန်နှစ်နိုင်ငံတို့ဟာသဘောတူစာချုပ်ချုပ်ဆိုဖို့နှိမ့်နေပြီလို့နိုင်ငံစလုံးကပြောပါတယ်။စက်တင်ဘာလတုန်းကအီရန်သမ္မတမာဆုပဇက်ကန်ကအီရန်ဟာအနောက်နိုင်ငံတွေရဲ့အရေးယူတန်းခတ်မှုကိုတုံ့ပြန်ဖို့အတွက်ရုရှားနဲ့နှစ်ဆိုင်နဲ့ဆက်ဆံရေးထူထောင်မယ်လို့ကတိပြုခဲ့တာဖြစ်ပါတယ်။ရုရှားနဲ့မြောက်ကိုရီးယားတို့ကြားမဟာဗျူဟာချက်ပူးပေါင်းဆောင်မှုတွေလုပ်ဖို့အတွက်ဒီနှစ်ဆန်းပိုင်းကသဘောတူစာချုပ်ချုပ်နိုင်ခဲ့တယ်လို့ဒါကရုရှားတပ်တော်ကပါအတည်ပြုပေးနိုင်တာအတွက်လဲရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ကချီးကျူးပါတယ်။မြောက်ကိုရီးယားကသူ့ရဲ့တပ်သားတွေကိုရုရှားကိုဆစ်လွတ်တယ်ဆိုရဲအမေရိကန်ရဲ့ပြောကြားချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကငြင်းကွယ်တာမရှိပေမဲ့မြောက်ကိုရီးယားနဲ့နှစ်နိုင်ငံအပြန်အလှန်ကာကွယ်ဆိုင်ရာလှုပ်ဆောင်မှုတွေအတွက်ရုရှားကပဲဘယ်နေရာမှာတုံ့မယ်ဆိုတာကိုဆုံးဖြတ်မယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့အတွက်ရက်ပိုင်းမဲ့လူတော့တဲ့အချိန်မှာအပြိုင်ဆိုင်မဲဆွေနေရတဲ့အရီဇိုနာနဲ့နီဗာဒါပြည်နယ်တွေကကျင်းစပရင်နဲ့မဲအချိန်တွေကိုထိပြီးသမ္မတလောင်းနှုတ်ဖြစ်တဲ့ဒုသမ္မတကမ်မလန်ဟဲရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ဟာအမျိုးသမီးတွေအတွက်ဘလို့လှုပ်ပေးတဲ့နယ်ဆိုတာတွေကိုအပြန်အလှန်ပြောဆိုပြီးမဲဆွေနေကြတာပါအကျိုးတွက်ချက်တဲ့မဲစစ်တမ်းတွေမှာတော့ဒီမိုကရက်တစ်ပါတီကဟဲရစ်နဲ့ရီပူဘလစ်ကန်ပါတီကထရမ့်တို့နှုတ်စလုံးသူမသားကိုမသားရှိနေတာဖြစ်ပါတယ်လာမယ့်အင်္ဂါရွေးကောက်ပွဲမှာအနိုင်ရဖို့အတွက်အမေရိကန်ရဲ့ပြည်နယ်50ရက်ကအရီဇိုနာနဲ့နီဗာဒါအပါအဝင်ပြည်နယ်ခုနှစ်ခုမှာသူတို့နှစ်ဦးအကြိမ်နဲ့ရှင်ပြန်ရဖို့ရှိနေပါတယ်။ကျန်40ပြည်နယ်ကစစ်တမ်းတွေမှာတော့ထရမ့်အသားရတဲ့ပြည်နယ်ရှိတယ်လို့ဟဲရစ်အသားရနေတဲ့ပြည်နယ်တွေလည်းရှိပြီးလာမယ့်ရွေးကောက်ပွဲမှာဘယ်သူနိုင်နိုင်နေဆိုတာကိုတွက်ဆနိုင်ကြတာဖြစ်ပါတယ်။အခုအကြိမ်နဲ့ရှင်ပြန်ရမယ့်ဒီပြည်နယ်နှစ်ခုစလုံးမှာ Latin America မင်းဆန္ဒရှင်တွေကအဓိကဖြစ်နေပါတယ်။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့ Lulu Mix Radio ရုပ်သံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ Lulu Mix Radio ရုပ်သံလိုင်းကို Utelsat 70B, Asia Bing Juru, Damaho Thaicom 6 Juru, Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် VUE မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VUE American တန်ကတောက်ချန်နေမနက်ခင်းသတင်းတွေကိုဆက်ပြီးတင်ပြနေပါတယ်။ မြန်မာနိုင်ငံမှာတိုက်ပွဲတွေပိုပြင်းထန်လာနေပြီးအခြေအနေတွေဆက်ပြီးဆိုးဝါးနေတာဟာဘာသာရေးဆိုင်ရာလွတ်လပ်ခွင့်ဆိုင်အခြေအနေပိုဆိုးလာစေတယ်လို့ American ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကရဲ့အစိုးရခန်းစားအသစ်မှာဖော်ပြပါတယ်။အောက်တိုဘာ31ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီအစိုးရခန်းစားအသစ်မှာ2024ခုနှစ်အတွင်းအာဏာသိမ်းမြန်မာစစ်တပ်ရဲ့ထိန်းချုပ်မှုအားနည်းလာပြီးတန်းစားလက်နက်ကင်အဖွဲ့တွေကနေမြေသိမ်းယူပြီးရှင်ပြိုင်အစိုးရပုံစံထူထောင်လာနေတယ်လို့ဖော်ပြထားပါတယ်။2021အာဏာသိမ်းချိန်ကစပြီးစစ်ကောင်စီအာဏာတည်မြဲရေးအတွက်စီးရေးလှုပ်ဆောင်မှုတွေထဲမှာဘာသာရေးခေါင်းဆောင်တွေအဆောက်အဦတွေအတိုင်းဝန်းတွေကိုပြစ်မှတ်ထားတာတွေပါနေတဲ့အတွက်အယူဝါဒကွဲပြားတဲ့အတိုင်းဝန်းတွေကြားလူမှုရေးတင်မှမှုတွေတိုးလာခဲ့တယ်လို့ပြောပါတယ်။ပြည်ရင်းကတိုက်ပွဲတွေကြောင့်လူပေါင်း3000ကျော်ဥယျာဉ်ဆန့်ခွာထွက်ပြေးရပြီးတချို့ပြည်ပမှာပါခိုးလုံနေထိုင်ရကြောင်းနဲ့မြန်မာနိုင်ငံမှာလက်ရှိကျုံးနေရတဲ့ပြဿနာဟာမတူကွဲပြားတဲ့ဘာသာရေးတိုင်းဝိုင်းတွေအတွက်အကျန်းဖက်မှုတွေနဲ့ဆက်ပြီးရင်ဆိုင်ရဖို့ရှိနေတယ်လို့လည်းထောက်ပြထားပါတယ်။တရားဝင်ကုန်ပစ္စည်းရောင်းချမှုကိုတားဆီးဖို့ပြက်ကွက်တယ်ဆိုတဲ့သံသယနဲ့တိ့အွန်လိုင်းအရောင်းဝယ်ကုမ္ပဏီတီမူးကိုစုံစမ်းစစ်ဆေးနေတယ်လို့ EU ဥရောပသမဂ္ဂကကြေညာနေမှာပြောပါတယ်။တီမူးကိုဥရောပကော်မရှင်က EU ရဲ့ Digital ဝန်ဆောင်မှုဆိုင်ရာဥပဒေအရတင်းတင်းကြပ်ကြပ်စစ်ဆေးဖို့လိုအပ်တဲ့စင်းထဲမှာထည့်လိုက်ပြီးတဲ့နောက်စုံစမ်းစစ်ဆေးမှုလုပ်နေတာ9လရှိလာပါပြီ။ဒါကအင်တာနက်သုံးဆဲသူတွေလုံခြုံစစ်ချရေးအတွက်ချမှတ်ထားတဲ့ဥပဒေဖြစ်ပါတယ်။တီမူးဟာအနောက်နိုင်ငံဈေးဝယ်ထက်ကိုလွန်ခဲ့တဲ့2နှစ်ကမှစရောက်လာတာဖြစ်ပြီးအဝတ်ချေကလည်းအိမ်သုံးပစ္စည်းအထိအမျိုးအမည်အစုံကိုတရုတ်ပြည်ကနေပို့ပြီးဈေးတက်တက်သားသားနဲ့ရောင်းချတဲ့အတွက်လူသိများလာတာဖြစ်ပါတယ်။ဒီကုမ္ပဏီကိုတရုတ်နိုင်ငံရဲ့ online စီးပွားရေးမှနာမည်ကြီးတဲ့Pinduoduo Inc. Company ကပိုင်လာဖြစ်ပြီးဥရောပသမ္မတနိုင်ငံတွေမှာဆိုတီမူးအွန်လိုင်းမှာဈေးဝယ်သူ92တန်းရှိနေပါတယ်။ပါကစ္စတန်နိုင်ငံမှာတော့နိုင်ငံထဲရှိနေတဲ့တရုတ်နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံစွန့်ရတဲ့အခြေအနေဖြစ်နေတယ်လို့တရုတ်ဆိုရကပြောဆိုနေတာတွေဟာဆိတ်ရှုပ်စရာကောင်းလွန်ပြီးအိန္ဒိယနဲ့နိုင်ငံခြားတန်တမာရေးအစံအလာတွေကိုချိုးဖောက်ရရောက်တယ်လို့ပါကစ္စတန်အဆိုရကတုံ့ပြန်လိုက်ပါတယ်။ပါကစ္စတန်မှာရှိနေတဲ့တရုတ်နိုင်ငံသားတွေတရုတ်စီမံကိန်းတွေနဲ့ဖွဲ့စည်းရတဲ့လုံခြုံရေးကိုအာမခံပေးနိုင်ဖို့အတွက်ပါကစ္စတန်အစိုးရကအခိုင်အမာဆောင်ရွက်ပေးထားကြောင်းပါကစ္စတန်နိုင်ငံရဲ့ဌာနပြောခွင့်ရမမ်တက်စ်ဘလော့ကအပတ်စဉ်သတင်းစာရှင်းလင်းပွဲမှာချက်ချင်းချင်းကပြောပါတယ်စစ်သွေးကြွရရဲ့လက်ချက်နဲ့တရုတ်အလုပ်သမားတွေတေဆုံးခဲ့တဲ့တိုက်ခိုက်မှုတွေကိုပါကစ္စတန်ကတုံ့ပြန်ကင်တွယ်ပေးဖို့အတွက်ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တန်မတ်ကြီးဂျန်စီဒုံကတိုက်တွန်းပြောဆိုခဲ့တဲ့ပုံမှာအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်အကြံဖက်လုပ်ရတွေက BRI ခေတ်သစ်ပိုးလမ်းမှစီမံကိန်းအောက်မှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုထိခိုက်စေတယ်လို့တရုတ်တမ္မာကြီးကထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ
်။နိုဝင်ဘာ1ရက်တောက်ကြမနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းပေးပါမယ်။ဖပုံခရိုင်တဲကစစ်ကောင်စီလက်ချံအမစခန်းကို KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းယူလိုက်တဲ့အကြောင်းကိုအရင်ဆုံးပြောပြပေးပါမယ်ရှင်။ကရင်ပြည်နယ်ဖပုံခရိုင်ထဲမှာရှိတဲ့စစ်ကောင်စီရဲ့လက်ချံအမခန်းစခန်းကြီးတစ်ခုလည်းဖြစ်1992ခုနှစ်ကတည်းကတည်ထောင်ထားတဲ့ဒီတပ်တန်းရဲ့စခန်းတစ်ခုလည်းဖြစ်တဲ့ခေါ်ဘုတ်စခန်းကို KNL နဲ့ PDF ပူးပေါင်းတပ်တွေကအောက်တိုဘာလ30ရက်နေ့ပါပဲတိုက်ခိုက်သိမ်းယူလိုက်တာပါ။ဒီအကြောင်းကိုတော့ဗီဒီယိုသတင်းတောင်မအေးမှာကသတင်းပေးပို့ထားပါရရှင်။
ကရင်မျိုးသားအစည်းအရုံး KNU တပ်မှ၅ထိန်းချုပ်နယ်မြေဖားပွန်ခရိုင်ထဲမှာရှိတဲ့စစ်ကောင်စီရဲ့လက်ကျန်အမာခံစခန်းကြီးဖြစ်တဲ့ခေါ်ပုတ်စခန်းကို KNL ပြည်ရဲ့ပူးပေါင်းတပ်တွေဘက်ကတိုက်ခိုက်သိမ်းယူခဲ့တယ်ဆိုပြီးပူးပေါင်းတပ်တွေဘက်ကဆိုပါတယ်စခန်းကို26ရက်နေ့ကစတိုက်ခဲ့ပြီး29ရက်နေ့ထိ3ရက်လုံးထိုးစစ်ဆင်ခဲ့တာကြောင့်အဲ့ဒီစစ်ကောင်စီစခန်းကျသွားခဲ့တယ်ဆိုပြီးဒေသခံတဦးကတော့ VOA ကိုပြောပါတယ်
အဲ့ဒါတော့ဟုတ်တယ်ဒီ26နှစ်ကစတာအဲ့ဒီခေါ်ဖို့စကန်လည်းစကန်ကတော့ရပြီစကန်ကတော့ရပြီအဲ့ဒီ29ရက်နေ့မှာရပြီးတော့30ရက်နေ့မနက်မှာ30ရက်နေ့မနက်မှာတို့ကအကုန်လုံးသွားပြီးတော့အသက်ရှင်လာတယ်
ဒီစခန်းဟာအဲ့ဒီဖားပုံခရိုင်ထဲမှာရှိတဲ့စစ်ကောင်စီရဲ့အမာခံစခန်းတစ်ခုဖြစ်တယ်လို့နောက်ဆုံးလက်ကျန်စခန်းကြီးတစ်ခုလည်းဖြစ်ပါတယ်။တန်လွင်မြစ်တစ်လျှောက်အင်းအားနည်းတဲ့စခန်းတွေကစခန်းတွေလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်ဒီခေါ်ပုတ်စခန်းမှာသွားရောက်စုခဲ့ကြတယ်လို့လည်းပြောပါတယ်
။ဟုတ်ကဲ့ကြာပြီဟုတ်တယ်။သူလည်းစခန်းကြီးတစ်ခုပေါ့နော်သူလည်း main စခန်းအခုဒီကျွန်တော်တို့လည်းတိုးပါတော့အဲ့ဒီဘက်ချစခန်းတွေကအဲ့ဒီဘက်ကိုဟိုဒီတန်လွင်ကမ်းမှာရှိတဲ့စခန်းတွေကတော့ခုနကပြောတော့ကြောက်ညှလို့ပါလို့ဆိုတာ ไอ้เวชาเวียช่วยว่าเลยรู้สิวเวียเปลี่ยนว่าละแกไอ้เปลี่ยนเศร้าเลยสแกนเนี่ยเราตั้งเลยแกมาเปลี่ยนเศร้าเลยสแกนเนี่ยเราไอ้มาไอ้ขอบุเปลี่ยนสูบเราไอ้ขอบุสแกนเลยโอ้กูน่าจะรอดีผ้าปูอันนี้วิโรจน์ยาเราผ้าปูอันนี้วิโรจน์ตัวเจ๊ขาดีผู้ปูเปลี่ยนเจ๊ขาดผู้วิโรจน์ไอ้ยานี่จะเสียงที่ตั้งเลยแกมาชีเดแกมาตั้งเลยแกน่ามาชีเดสแกนเนี่ยเราไอ้สแกนเนี่ยว่าน่ากลัวมั้งชีเรา
ဒီခေါပုတ်စခန်းကိုပူပေါင်းတက်တေဘက်ကတိုက်ခိုက်နေစဉ်အတွင်းစစ်ကောင်စီဘက်ကလေကြောင်းကနေနေစဉ်ရက်ဆက်ပုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဒေသခံတွေရဲ့ကြေးရွာတွေလည်းကိုဘုံတွေကြောက်ရောက်ပောက်ကွဲခဲ့ရပါတယ်ဒေသခံတွေသိဆုံးတာဒဏ်ရာရတာထွက်ပြေးရတာတွေလည်းဖြစ်ပေါ်ခဲ့ပါတယ်ဒီခေါပုတ်စခန်မှာအင်အားရာခနဲ့လောက်ရှိပြီးလက်နက်အများပြားလည်းရရှိခဲ့တယ်ဆိုပြီ ီကုလသမဂ္ဂဆွေးနွေးပွဲအပေါ်မှာတန်မတ်ကြီးဦးကျော်မိုးထွန်းရဲ့အမြင်ကိုလည်းတလဲကြည့်အောင်ပါရှင်။မြန်မာနိုင်ငံမှာအရှုံးအနိုင်အပြည့်အသက်အပြည့်ဖြည့်ရေးဆိုတဲ့စိတ်တက်နဲ့လုံနေတာတွေကိုဆွန့်လွတ်ပြီးတော့တွေ့ဆုံဆွေးနွေးကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်ကပြောကြားခဲ့တဲ့အပေါ်မှာတန်မတ်ကြီးကဘယ်လိုတုံ့ပြန်ထားပါလဲ။ကုလသမဂ္ဂအထူးညီလာခံတတိယကော်မတီမှာအောက်တိုဘာလ22ရက်ကိုရရနေတော့ငါဒီမြမအရေးဆွေးနွေးပွဲကျင်းပခဲ့တာနဲ့ပတ်သက်ပြီးတော့တန်မတ်ကြီးဦးကျော်မိုးထွန်းကိုမဲ့အိမ်ချင်းနိုင်ကဇွန်ကနေဆက်သွယ်မေးမြန်းထားပါရရှင်
။ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဒီဩစတြေးလျနိုင်ငံသားဝင်ကြီးဟောင်းဂျူလီဘီရှော့ပြောသွားတဲ့အထဲမှာပေါ့နော်။အရေးပါတဲ့အဖွဲ့အစည်းတွေအနေနဲ့ဒီအနိုင်ရှုံးအပြစ်သက်အမြင့်ပြတ်အပြတ်ဖြတ်ရေးဆိုတဲ့စိတ်ဓာတ်နဲ့လှုပ်ဆောင်မယ်ဆိုတဲ့ဟာမျိုးကိုဆွလွတ်ပြီးတော့ပေါ့နော်လက်ရှိအခြေအနေကိုကြော်လွားဖို့ဒီစတိတ်ဆုံဆွေးနွေးကြဖို့ပေါ့နော်သူတိုက်တွန်းပြောဆိုသွားရဲဆိုတော့အဲ့ဒီလိုမျိုး zero sum ဒီအမြင့်ဖြတ်ရေးပေါ့နော်အရှုံးနိုင်အပြစ်တက်ရမယ်ဆိုတော့အဲ့ဒီဟာမျိုးသူထောက်ပြသွားတဲ့ပုံမှာတတ်မှတ်ကြီးဘယ်လိုမြင်လဲရှင
် UN အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်လည်းဖြစ်တဲ့အတွက်ကြောင့်ပေါ့နော်တန်တမန်လို့ပြောတော့ကျွန်တော်လည်းတန်တမန်လို့ပဲပြန်ပြီးတော့ကျွန်တော်အမြင်ကိုပြောပြရစီပေါ့နော်ဘာလို့ဆိုတော့ဒီလိုမျိုးပေါ့နော်နိုင်ငံတကာအတိုင်းဝိုင်းနေတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဥစ္စာတွေပေါ့နော်အထူးသဖြင့်ဒီစကားစကားကျူးလွန်နေတဲ့ဒီဒီနေစဉ်နဲ့အမျှပေါ့နော်ဘုံပြည်သူတွေနေထိုင်နေတဲ့နေရာတွေမှာဘုံကျဲရဲရဲဆက်ဆက်ပေါ့နော်တပ်ဖြတ်မှုတွေလုပ်တယ်ပေါ့နော်ဒါတွေလည်းအလုံးမြင်တယ်နောက်ပြီးတော့အခုပြန်ကြည့်လိုက်ဟိုဒီကျွန်တော်တို့ဒီအာနာသိမ့်ပြီးရဲ့နောက်ကစပြီးတော့ပေါ့နော်ဒီလိုမျိုးရက်ဆက်မှုတွေက၄နှစ်ထဲတော့ဝင်လာတဲ့အနေအထားမျိုးရှိတဲ့အတွက်ကြောင့်နိုင်ငံတကာအနေနဲ့လည်းတစ်ခုခုကိုအဖြေရှာခြင်းနဲ့သဘောမျိုးရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးအဖြေရှာခြင်းနဲ့သဘောမျိုးရှိတဲ့အတွက်ကြောင့်ဒီလိုမျိုးစကားသုံးတယ်လို့တော့ဟိုကျွန်တော်တော့ဟိုသုံးတတ်ပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့သူပြောတဲ့အထဲမှာလည်း accountability ရှိရမယ်လို့နောက်ပြီးတော့ခုနအထူးဖြစ်ပါတော့သူအမေးဖြေကဏ္ဍအပိုင်းဘန်းကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီစကားစအနေနဲ့ဒီအချိန်မှာရွေးကောက်ပွဲလုပ်လို့မရဘူးဆိုတဲ့ပုံစံမျိုးနဲ့ special reporter လည်းပြောတယ် special invite လည်းပြောတယ်ပေါ့နော်ဒါတွေရတော့ဒါပြန်ကြည့်လိုက် accountability နဲ့ပတ်သက်တဲ့ဥစ္စာ justice နဲ့ပတ်သက်တဲ့ဥစ္စာဒီရွေးကောက်ပွဲကထောက်ပေါက်မဟုတ်ဘူးဆိုတဲ့ဥစ္စာတွေကသူ့ရဲ့ message တွေမှာတော့ပါပြီးသားလို့တော့အဲကျွန်တော်မြင်တယ်ပေါ့နော်ဒါကြောင့်ဒီလိုမျိုးမြန်မာခေတ်စကိုက်ပြောတဲ့လူတွေကတော့ဘလို့ပဲဖြစ်ဖြစ်သူတို့ကတော့နှစ်ဖက်မျှကြေရှိအောင်ပြောကြတဲ့ဥစ္စာမျိုးတော့ဟောမြင်ပါတယ်ပေါ့နော
်အဲ့ဒီမှာဟိုဂျူလီဘီရှော့ကသူကထောက်ပြသွားတာကသူကတော့ဒီတွစ်ဆုံဆွေးနွေးရေးအပိုင်းပေါ့နော်ဒါပေမဲ့တစ်ဖက်မှာကတော့စစ်ကောင်စီဘက်ကလည်းသူတို့ road map နဲ့သူတို့ရွေးကောက်ပွဲလုပ်မယ်အဲဆိုပြီးတော့ဒါသူတို့ကလည်းသူတို့ road map နဲ့သူတို့ရှိနေတယ်လို့တမတ်ကြီးတို့ဒီဘက်မှာလည်း NUG ဘက်မှာလည်းဒီ road map ပေါ့နော်တိုင်းသားဒီအဖွဲ့မှာလည်းဆိုတော့ကို road map နဲ့ကိုရှိနေရဲ့ခါမှာဒီနှစ်ခုကလည်းလုံးဝမတူဘူးဆိုတဲ့အနေအထားပေါ့နော်အဲ့တော့အဲ့ကြားထဲမှာဂျူလီဘီရှော့ကနေပြီးတော့ဒါတွစ်ဆုံဆွေးနွေးပွဲဆိုတဲ့အနေအထားမျိုးရောက်လာဖို့ဆိုတာမျိုးဖြစ်လာနိုင်မှာရှင့်
ကျွန်တော်ကတော့ရှေ့မတိုးဆိုတဲ့ဥစ္စာတော့ကျွန်တော်မမြင်ဘူးပေါ့နော်။ဘာလို့ဆိုတော့ကျွန်တော်တို့ကတဖြည်းဖြည်းနဲ့ရှေ့ရောက်နေတယ်ဆိုတဲ့ဥစ္စာတော့ကျွန်တော်ပြောလို့ပါ။ဘာလို့လဲဆိုတော့အခုပေါ့နော်။ဒီမြန်မာနိုင်ငံရဲ့အခုအနေအထားတွေကြည့်ရင်ကျွန်တော်တို့တော်လိုင်းအင်အားစုတွေရဲ့တဖြည်းဖြည်းနဲ့ရှေ့ရောက်လာတဲ့အာဟို2021 February လတည့်ရနေ့ရအနေအထားအထူးသဖြင့်ပေါ့နော်။ဒီ April နောက်ပိုင်းရအနေအထားနဲ့ရှင်နိုင်ကျွန်တော်တို့ဒီတော်လိုက်အင်အားစုတွေရဲ့အရှိကိုရောက်တဲ့ဥစ္စာပိုအားကောင်းလာတယ်ပေါ့နော်။ဒါကြောင့်တစ်နှစ်ရွေ့လာတဲ့ဥစ္စာကိုကြည့်နေတယ်ပေါ့နော်။ကျွန်တော်တို့ကပိုအားကောင်းလာတယ်။ NUG တွေမကဘူးတိုင်းဒေသအင်အားစုတွေအကုန်လုံးတော်လိုက်အင်အားစုတွေအကုန်လုံးကလည်းဒီပေါ်ယုံကြည်စွာနဲ့သွားနေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်။ဒါကကျွန်တော်တို့ပြည်သူတွေအတွက်ကျွန်တော်တို့အနာဂတ်အတွက်ပေါ့နော်။အထူးသဖြင့်ကျွန်တော်တို့သားသမီးတွေအနာဂတ်အတွက်ခိုင်မာကောင်းမွန်တဲ့လမ်းကြောင်းဖြစ်တယ်လို့ကျွန်တော်ကတော့အပြည့်ယုံကြည်တယ်။ဒါကြောင့်အဲ့ဒီလမ်းကြောင်းအတိုင်းကိုသွားနိုင်ဖို့အတွက်သွားကျွန်တော်တို့အားလုံးအခုအထိမှာတော့ပြည်သူတွေအားလုံးဝိုင်းဝန်းကူညီတဲ့ဥစ္စာကိုဆက်လက်ပြီးတော့ကူညီသွားတယ်ဆက်လက်ပြီးတော့ကျွန်တော်တို့တွန်းအားနဲ့သွားတယ်ဆိုရင်ကျင်းနေတယ်ဘလို့ပဲဖြစ်ဖြစ်ဒီကစကစကျွန်တော်တို့ပြည်သူအောက်ကိုရောက်ကိုရောက်အောင်ဆိုတဲ့ဥစ္စာတော့ကျွန်တော်အပြည့်ယုံကြည်ပါတယ်ခင်ဗ
ျ။အခုဒီဂျူလီဘီရှော့ကဒီသူ့မြန်မာနိုင်ငံခီးစင်ကိုအခုကြမှာပေါ့နော်တတိယကော်မတီကြမှာသူထုတ်ဖော်ပြောသွားတယ်နောက်ပြီးတော့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြီးတော့မှသူတွေ့ခဲ့တယ်ဆိုတာမျိုးပြောသွားတော့တစ်ဖက်မှာလည်းသူကပြန်ပြောတာကတော့တစ်ဖက်ကဒီ NUG တို့နဲ့လည်းသူတွေ့ခဲ့တယ်ဆိုတာမျိုးလည်းသူပြောတာရှိပါတယ်ဒါပေမဲ့ဟိုဒီညမှာအဓိကဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဟိုသူတွေ့ခဲ့တယ်ဆိုတဲ့အနေထားရောစစ်ကောင်စီကသူတို့အတိမတ်ပြုဖို့ဟိုပေါ့တရားဝင်အတိမတ်ပြုဖို့ဒါသူတို့လှုပ်ဆောင်နေတဲ့အချိန်မှာအခုဒီဂျူလီဘီရှော့ကနေပြည်တော်မှာစစ်ကောင်စီကိုတွားတွေ့တယ်နောက်စစ်ကောင်စီကလည်းလာသူ့ကိုလာဝင့်ပေးတယ်ဆိုတဲ့ဟာကိုဒီပေါ်မှာဟို impact ရိုက်ခတ်မှုတွေဘယ်လိုမြင်လဲရှင
်ကျွန်တော်ပထမဆုံးပြောလို့ရတော့ဒီ UN Special Envoy အနေနဲ့သူ့အလုပ်သူ့လုပ်တယ်လို့ပဲပြောလို့ပါတယ်ပေါ့နော်သူ့အလုပ်ထဲမှာလည်းသက်ဆိုင်တဲ့လူတွေနဲ့တွေ့ဖို့ဆိုတာပါတဲ့အတွက်ကြောင့်ပေါ့နော်။နောက်ပြီးတော့လည်းဒါကတော့ UN အနေနဲ့သူတို့မှယက်တီချက်ကရှိထားပြီးသားပေါ့နော်။ဒီမအလာနဲ့စကားစားပေါ့နော်။အတိမှန်မပြုတ်ဘူးဆိုတဲ့ဥစ္စာသူတို့ယက်တီချက်ရှိတဲ့အတွက်ကြောင့်သူသွားတဲ့ခီးကြီးကပေါ့နော်။အာသူ့ရဲ့လုပ်ငန်းဒစိတ်တစ်ပိုင်းအနေနဲ့သူထိတွေ့တယ်လို့တော့ပဲကျွန်တော်ဟိုရှုမြင်ပါတယ်။နောက်ပြီးတော့သူသဖြင့်တော့ဒီလိုမျိုးသွားတဲ့ဥစ္စာကဒီစကားစရဲ့ legitimacy ကို endorse လုပ်တာမဟုတ်ဘူးဆိုတဲ့ဥစ္စာတော့သူတို့အရင်တောက်လျှောက်ပြောနေတဲ့ဥစ္စာလေးကိုလည်းပေါ့နော်ထပ်ပြီးတော့လည်းပြောနေတယ်ဆိုတဲ့ဥစ္စာလေးတော့ကျွန်တော်တို့ပြောလို့ရပါဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ကတော့ဒီနိုင်ငံတကာပါဝင်ပတ်သက်မှုပေါ့နော်ဒီဟိုကုလသမဂ္ဂပါပါဝင်ပတ်သက်မှုတွေမှာပြည်သူတွေရဲ့အတန်ကိုတည်တည်ချာချာနားထောင်ပြီးတော့ပြည်သူတွေရဲ့စန္ဒနဲ့အညီပေါ့နော်ဒီနိုင်ငံအနာဂတ်ဖြစ်ဖို့အတွက်တစ်ဖက်တစ်လမ်းအနေဝိုင်းကူတဲ့ပုံစံတစ်ဖက်တစ်လမ်းအနေဟိုဖန်ပိုးတဲ့ပုံစံနဲ့ဖြစ်ရမယ်ဆိုတဲ့ဥစ္စာတော့ကျွန်တော်မြင်ပါတယ်ဒါကြောင့်ပြည်သူတွေရဲ့စန္ဒပြည်သူတွေရဲ့သဘောထားနဲ့ဆန့်ကျင်ပြီးတော့ဘယ်ရာမှလုံးလို့မရဘူးလို့မြင်ပါတယ်
အဲ့တော့သူ့ရေမတိုင်ခင်တုန်းကဒီဂျူလီဘီရှော့မတိုင်ခင်တုန်းကနော်လင်းဟေဇာကလည်းတွားခဲ့မှုတယ်အဲ့တော့ကတော့တကယ်ပဲသူသတင်းမီဒီယာတွေပေါ်မှာပေါ့နော်သူတွားခဲ့တဲ့ခီးစဉ်ကိုတောက်လျှောက်ဟိုတွေ့မြင်ခဲ့ရတယ်ပေါ့နော်အခုလေဒီချိန်အခုဂျူလီဘီရှော့ကတခါအခုစစ်ကောင်းဆောင်နေနဲ့တွေ့တာတွေလှုပ်လာတဲ့ခါမှာရောဂျူလီဘီရှော့ရဲ့အခုဒီတစ်ချိန်တွေ့တဲ့ဟာကအရင်နော်လင်းဟေဇာတို့တွားခဲ့တဲ့ပုံစံမျိုးနဲ့ရောဟိုကွဲပြားမှုရှိလားပုံမှန်ပဲဖြစ်သွားမလား UN ကအရင်တည်းကဟိုမအောင်မမြင်ဖြစ်နေတယ်ဆိုတော့ဝေဖန်ချက်တွေအတိုင်းပဲဟိုဒီတိုင်းပဲဆက်ဖြစ်မလားပေါ့ဘလို့မျှော်လင့်လဲရှင
်အခုအချိန်မှာတော့ပေါ့နော်ကျွန်တော်အနေနဲ့ပြောလို့တော့စောသေးတယ်လို့တော့ထင်ပါတယ်ဘာလို့လဲဆိုတော့ तू တွားတယ်ဆိုတဲ့ဥစ္စာ तू ပြောတဲ့အတိုင်းတားအရာသိရတယ်နောက်ပြီးတော့ရှေ့ तूI will return လို့လည်းသူပြောထားတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်။ဒါကြောင့်ဟိုကျွန်တော်အနေနဲ့တော့လောလောဆယ်မှာ comments ပေးဖို့တော့ခက်တယ်။အဲဒါမှစောင့်ကြည့်သွားမယ်ဥစ္စာမျိုးရှိတယ်။ဒါကြောင့်ကျွန်တော်အရှိမပြောခဲ့လို့ပေါ့နော်။ကျွန်တော်တို့ပြည်သူတွေရဲ့ဆန္ဒပြည်သူတွေရဲ့လိုလားတဲ့ပေါ့နော်။အခြေခံတွေကိုတော့တွေးပြီးမသွားဘူးလို့တော့ယုံကြည်ပါတယ်။
မြမရေကူလာကင်တွယ်မှုတွေနဲ့ပတ်သက်လို့တန်မက်ကြီးဥကျော်မိုးထွန်းကိုမဲ့အင်ဂျင်နိုင်ကဆက်သွယ်မေးမြန်းခဲ့တာပါရှင်။ဆေးဆွဲနေတဲ့မြန်မာလူငယ်တွေကိုကူညီဆေးဖြတ်ပေးနေတဲ့ထားမြန်မာနယ်စပ်ကအစီအစဉ်တစ်ခုကိုလည်းတင်ပြပေးပါဦးမယ်။ ထိုင်းမြန်မာနယ်စပ်မှာရှိတဲ့ပြည်လဲထူထောင်ရေးအစီအစဉ်တစ်ခုမှာတော့ဆေးဆွဲနေတဲ့မြန်မာလူငယ်ဒုက္ခသည်တွေကိုအဆိုင်ကုထုံးနဲ့ကုသမှုပေးနေပါတယ်။တချို့ကသူတို့ကိုယ်တိုင်အဲ့နေရာကိုလာရောက်ဆေးဖြတ်ကြတာဖြစ်တယ်လို့ငွေစေဝါနဲ့အရက်ဖြတ်ပေးပြီးတော့ပြည်လဲထူထောင်ရေးပညာပေးဆောင်ရွက်နေတဲ့ဒဲခွင်ရက်ကပြောပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုကြီးညံပြောပြပါမယ်ရှင
်။ထိုင်းနိုင်ငံကဒေါ်ရဲမှာဆောက်လုပ်ထားတဲ့မူရင်ဆေးဖြတ်စခန်းတစ်ခုမှာမြန်မာဒုက္ခသည်လူငယ်တွေဟာအဆိုင်ကုထုံးခံယူဖို့စိတ်ရှိရှိနဲ့စောင့်နေတာပါ။သူတို့ဟာမြန်မာနိုင်ငံတွင်းကပြိပခတွေစစ်ပွဲတွေကြားကထွက်ပြေးလာသူတွေဖြစ်ပြီးမက်တာဖက်တမီးနဲ့တခြားဓာတ်စိတ်ကြွဆေးပြားတွေကိုဆွဲနေကြတဲ့သူတွေလည်းဖြစ်ပါတယ်2022ခုနှစ်မြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရကိုဖယ်ရှားတဲ့ဆေးအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပြည်တွင်းစစ်နဲ့ပြိပခတွေကြောင့်အရသာထောင်နဲ့ချီတိတ်ဆုံးရသလိုလူ3000လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရပြီးဝေးစေဝါထုတ်လုပ်မှုကလည်းတိုးပွားလာနေတာပါနေဆက်တလျှောက်ကပြန်လဲထူထောင်ရေးအစီအစဉ်ကတော့ဒုက္ခသည်စခန်းကဆေးဆွဲလူငယ်တွေကိုကူညီဖို့ဖြစ်တယ်လို့အရင်ကမူရင်ဆေးဆွဲမှုသူလူငယ်တအူးလည်းဖြစ်အကြံပေးအတိုင်ပင်ခံလည်းဖြစ်တဲ့မရစ်ကပြောပါတယ
်ဒီမှာရှိတဲ့အကြောင်းတွေပြီးရင်ဘာမှအနာဂတ်ဆက်လျှောက်လန်းစရာမရှိဘူးလေနော်ဆိုတော့အလုပ်ကံအတွက်လည်းတည်ချာကြီးရမှုတွေမရှိဘူးရမယ်မရမယ်ဆိုတာလည်းမသိချာဘူးလေနော်ဆိုတော့ကလွယ်လွယ်ကူကူနဲ့ပဲအဲဒီလူငယ်ပိုင်းမှာပဲအရင်မူရင်ဆေးဝါးသုံးပြီးတော့ဒီနမရောက်သွားတဲ့လူတွေအများကြီးပဲ
မူရင်ဆေးဝါးနဲ့အရက်ဖြတ်ပေးပြီးပြန်လဲထူထောင်ရေးပညာပေးကွန်ရက်တစ်ခုဖြစ်တဲ့ဒဲကွန်ရက်ကိုကုလသမဂ္ဂနဲ့တခြားအကူအညီပေးအဖွဲ့တွေကထောက်ပံ့ထားပြီးအဆိုင်ကုထုံးနဲ့ဆေးဖြတ်ပေးနေတာပါသူတို့အဖွဲ့ဟာဒုက္ခသည်စခန်း5ခုနဲ့ပြည်ပနယ်ဘက်ကကျေးရွာပေါင်း40ကျော်မှာကူညီပေးနေပြီးရက်90ကျားတဲ့ဒီကုထုံးဟာအောင်မြင်မှုနှုန်း60ရာခိုင်နှုန်းရှိပါတယ်ဒီကုထုံးခံယူနေတဲ့လူနာတွေနဲ့လူနာအဟောင်းတွေကိုတော့ဆေးကုသမှုစည်းကမ်းတွေကိုဖောက်ဖျက်မှာဆိုးတဲ့အတွက် AFP သတင်းဌာနအနေနဲ့မေးမြန်းခွင့်မရခဲ့ပါဘူး။ SI ကုထုံးနဲ့ပတ်သက်ပြီးဒဲကွန်ရက်ကအကြံပေးအတိုင်ပင်ခံမရစ်ကအခုလိုပြောပါရယ်
။ကျွန်တော် SI ကုသမှုကကျွန်တော်ရဲ့တောင်းတဆိတ်ကိုညှော်နေစီတယ်။ပြီးတော့ကျွန်တော်ရဲ့အယက်မူရေးစီဝါနဲ့ပတ်သက်တဲ့တောင်းတဆိတ်ညှော်နေစီတယ်။အချင်းကိုတိုးပွားစီတယ်
။၃နှစ်ကျော်လာပြီဖြစ်တဲ့မြန်မာနိုင်ငံထဲကပြည်တွင်းစစ်နဲ့မူရေးစီအလွယ်တကူရနိုင်တာကြောင့်အခြေအနေတွေကအဆိုးဆုံးကိုဖန်တီးနေတယ်လို့ဒဲကွန်ရက်ဒါရိုက်တာEdward Blakely ကပြောပါတယ
် He fought sort of two large problems
ကျန်တာကြီးကတစ်ခုရှိနေပါတယ်မျိုးဆက်လိုက်ရသွားနိုင်တဲ့စိတ်ဓာတ်တွေလည်းရှိနေပါတယ်လူတွေသူတို့ရဲ့အိမ်တွေကနေထွက်ပြေးရတာမိသားစုဆွေမျိုးတွေတက်ခံရတာကိုမြင်ရတာမျိုးပါအဲ့ဒီအချိန်မှာပဲမူရစီကလည်းပေါ်ပေါ်များရနေပြီးမျောလင်းချက်ကလည်းမဲ့နေတာပါအဲ့ဒီတစ်ခုကိုပေါင်းလိုက်ရင်အဆိုးဆုံးအခြေအနေဖြစ်နေပါတယ
်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့အာဏာသိမ်းစစ်ကောင်စီကသူ့ကိုစန့်ကျင်တဲ့လက်နက်ကိုင်အဖွဲ့တွေကိုတိုင်းပြည်အနှံ့ရင်ဆိုင်နေရပြီးလက်နက်ကိုင်ပြိပခတွေကြောင့်တရားဥပဒေစိုးမိုးရေးကိုတေချာမလုပ်နိုင်တော့ပါဘူး။အဲ့ဒီအတွက်မူရေးစေဝါထုတ်လုပ်တဲ့ဂိုင်းအဖွဲ့တွေအနေနဲ့မူရေးစေကိုတိုးပြီးထုတ်လုပ်လာနိုင်တာပါ။မြန်မာ၊ထိုင်းနဲ့လာအို၃နိုင်ငံစုစည်းရာရွှေတရီကန်ဒေသဟာဆိုရင်လေမူရေးစေဝါထွက်ရှိတဲ့ဒေသတစ်ခုအဖြစ်နာမည်ကျော်ပြီးတော့ကုလသမဂ္ဂမူရေးစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့အစီရင်ခံစာအရမက်တာဖက်တမင်းထုတ်လုပ်မှုဟာတိတိတတတိုးလာတဲ့အတွက်2019ခုနှစ်ကဒဒန်ကိုလက်ကားစေအမေရိကန်ဒေါ်လာ1000ပေါက်နေတာကနေ2023ခုနှစ်မှာဒဒန်ကိုအမေရိကန်ဒေါ်လာ4000အထိဈေးကျသွားပါတယ်။ပြီးခဲ့တဲ့9နှစ်10နှစ်အတွင်းမှာလည်းဈေးကွက်ထဲမှာဘိန်းလိုအပင်ကထွက်တဲ့မူရစ်ဆေးအစားဓာတ်စိတ်ကြွဆေးတွေထုတ်လုပ်မှုကပိုများလာတယ်လို့ UNODC အရှိတောင်အာရှကိုယ်စားလှယ်ဘန်ဒစ်ဟော့ဖ်မန်ကပြောပါတယ်။လမ်းပေါ်တွေနဲ့ဒုက္ခသည်စခန်းတွေထဲမှာယာဘလို့ခေါ်တဲ့မက်တာဖက်တမီးနဲ့ကဖိန်းရောထားတဲ့စိတ်ကြွယူသွဆေးရင်းဆေးတပြားကိုအမေရိကန်ဒေါ်လာပြား90လောက်နဲ့လွယ်လွယ်ဝယ်လို့ရနေတယ်လို့ UNODC အရှိတောင်အာရှကိုယ်စားလှယ်ဘနက်ဒစ်ဟော့ဖ်မန်ကပြောပါတယ
် Some parts of the Mekong most parts of the Mekong in fact getting a
ကုချေမှာမေကောင်မြဝိုင်းဒေသတော်တော်များများမှာမက်တာဖက်တမီးနဲ့ကဖိန်းရောထားတဲ့ယာဘဆေးပြားတွေကဘီယာထက်တောင်ဈေးပေါ်နေပါတယ်တချို့နေရာတွေမှာအမေရိကန်ဒေါ်လာပြား90အောင်းနေတောင်ရနိုင်ပါတယ်။ဒါကြောင့်ဒီမူရစ်ဆေးတွေကိုလူတွေလွယ်လွယ်ကြနိုင်တာပါ
။ဒီမူရစ်ဆေးဆွဲလန်းမှုကိုဖျက်တောက်နိုင်ရတဲ့လွတ်လပ်မှုကဘာနဲ့မှမလဲနိုင်တဲ့အကြောင်းအကြံပေးတိုင်ပင်ခံမရစ်ကအခုလိုပြောပါတယ်
။ဘုရားရှင်မျိုးမိမသားသမီးတော်မငဲ့ဘူးလေနော်။အဲဒီဆွဲလန်းမှုကအရင်ကြီးခဲ့တယ်။ဆိုတော့ရုပ်တရက်ကြီးအဲဒီဆွဲလန်းမှုကိုဖျက်တောက်လိုက်တဲ့ဖျက်တောက်ပြီးလိုက်တဲ့နောက်ပိုင်းမှာရလာတဲ့လွတ်လပ်မှုကဘာနဲ့မှလဲလို့မရဘူး။
တိုင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့နယ်မြေနယ်စပ်တစ်လျှောက်မှာစစ်ဘေးဒုက္ခသည်စခန်းတွေကလည်းရှိနေတာပါဒီအဖွဲ့တွေအများစုကငွေစေဝါထုတ်လုပ်မှုနဲ့ကုန်သွယ်မှုတွေကနေရမုံငွေရှာနေတာဖြစ်ပြီး တိုက်ပွဲတွေကြောင့်မူရင်မှောင်ခိုကူးတဲ့လမ်းကြောင်းအစ်တွေလည်းအများကြီးပေါ်လာတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကအကြီးတန်းအရာရှိတဦးက AFP ကိုပြောပါတယ်။လက်နက်ကိုင်အဖွဲ့တွေအများကြီးပါဝင်ပတ်သက်နေတဲ့အတွက်လည်းမူရင်မှောင်ခိုကူးတာကိုနှိမ်နင်းဖို့မလွယ်တဲ့အကြောင်းအမိမဖော်လို့တဲ့အဲ့ဒီအရာရှိကပြောပါတယ်ခင်ဗျာ။
မူရင်ဆေးဆွဲနေတဲ့မြန်မာလူငယ်တွေကို SI ကူထုံးနဲ့ဆေးဖြတ်ပေးနေတဲ့အစီအစဉ်အကြောင်းကိုညဉ့်ညံပြောပြခဲ့တာပါရှင်။ဒေသရင်းသတင်းတပုတ်တင်ပြပေးပါဦးမယ်။အင်ဒိုနီးရှားနိုင်ငံမှာတော့အောက်တိုဘာလ20ရက်နေ့ကပဲကျန်းသစ္စာကျင်းပသွားတဲ့သမ္မတတရအစီအစဉ်အရတနိုင်ငံလုံးအတိုင်းအတာနဲ့ကျောင်းနေရွယ်ကလင်းငယ်တွေကိုအာဟာရပြည့်နေ့လယ်စာအခမဲ့ကျွေးမြို့အစီအစဉ်စတင်လှုပ်ဆောင်နေပါတယ်။အင်ဒိုနီးရှားမှာကလေးတွေထွားကြိုက်မှုနဲ့တာကပြဿနာကြီးတစ်ခုဖြစ်နေတာမို့အစိုးရကဒါကိုဖြေရှင်းဖို့အတွက်အာရုံစိုက်လှုပ်ဆောင်နေတာပါ။ရေဒါသတင်းကိုအခြေခံပြီးအလိမ်မှာပြောပြပါမယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာသမ္မတရဲ့အစီအစဉ်အရကျောင်းနေအရွယ်ကလေးတွေကိုအာဟာရဖြင့်နေ့လယ်စာအခမဲ့ကျွေးတော်မှုဆရာဝန်ဖြစ်ဖို့ရွယ်ချက်ရှိတဲ့6တန်းကျောင်းသူလေးရှက်ခီလာဖက်ထရီယာဒီကတော့ဒီအပိုင်းကျောင်းသွားတက်ရတာပြောနေပါတယ်လို့သူကဆိုပါတယ်
။ Barnes nang aja terus kaya dapat makanan bergizi
အာဟာရဖြင့်အစားအသောက်တွေနွားနွေတွေရောတစ်သီးတွေရောစားလို့ရလို့သမီးပြောတယ်လေ။ဒါကြောင့်ကျောင်းတက်ရဆက်လှုပ်ရှားနေတယ်
ဇန်နဝါရီလကစပြီးတော့အသက်17နှစ်အရွယ်ထောင်ပေါင်းများစွာသောကျောင်းသားကလေးငယ်တွေကိုကျက်ဥအသီးရွက်ကြောဟိခအမွေးဆိုင်ခတ်ထားတဲ့ထမင်းနဲ့နွားနို့တပူအပြင်သခွားမွေးတစ်စိမ့်တို့နဲ့ပြင်ဆင်ထားတဲ့နေ့လယ်စာကိုအခမဲ့ကျွေးလေးရှိတာပ
ါprose apa
တမီးကနေ့လယ်စာစားရတာကြိုက်တယ်လေကိုလေးချင်းကလည်းတက်လာတယ်အရင်ကအသီးရွက်စားခဲ့တယ်လို့ကြိုက်လည်းမကြိုက်ဘူးအခုဆိုတော့အသီးရွက်ကိုကြိုက်နေပြီအရင်ကမတောက်ခဲ့တဲ့နွားနို့တွေကိုလည်းအခုဆိုရင်ကြိုက်နေပြီလေ
အင်ဒိုနီးရှားနိုင်ငံစူဂါဘူဘီမြို့ကဟေးချက်ပြီးဖို့ကြောင့်တခုမှခမေးဟေးချက်သူတွေအစားအသောက်ရောင်းချသူတွေကားမောင်းသမားတွေနဲ့ပကံဆေးသူတွေပါဝင်တဲ့အလုပ်သမားအယောက်90ကနေ့စဉ်ကျောင်း20စာအတွက်အစားအစာပွဲရည် 3,300 ကိုပြင်ဆင်ပေးပါတယ်။ခမေးတနက်ကိုအင်ဒိုနီးရှားရူဘီယာ15,000သုံးဖို့သတ်မှတ်ထားပြီးတော့ဒေသကျွတ်ကုန်ပစ္စည်းတွေကိုမြန်မြန်သုံးနိုင်စေဖို့အသီးမတ်ပြူအာဟာရပညာရှင်တွေကလစဉ်စီစဉ်ပေးထားတဲ့အစားအစာစီးရင်အတိုင်းလက်ဆက်တဲ့အစားအစာတွေကိုအာရုံမတက်မီမိုးမလိခင်မှာချက်ပြုတ်ဖို့စပြီးတော့ပြင်ဆင်ကြရပါတယ်လို့ပြီးဖို့ကြောင့်မန်နေဂျာကဆိုပါတယ်
capaian yang bisa saya sampaikan dan saya bangga itu bahwasanya
ចောင်းတွေမှာကလေးတွေចောင်းတက်လာရင်နှုံးကတိုးလာတယ်ကျွန်တော်ဝမ်းသာမိတယ်ဗျကိုကာယချက်ခံမှုကလည်းတိုးလာတယ်လို့ဒီနေ့လည်းစားအခမဲ့အစီအစဉ်ကအနီးနားပတ်ဝန်းကျင်ကစီးပွားရေးကိုလည်းအထောက်အကူဖြစ်စေတယ်လေ
အကန့်ခွဲထည့်ထားတဲ့ဘန်းတွေကနေ့လည်းစားတွေကိုចမ်းပြင်ပေါ်တင်ပလီခွေထိုင်ပြီးတော့ចောင်းသားတွေစားနေကြတာပါဒီအာဟာရပြည့်နေ့လယ်စာတွေကကျောင်းသားတွေရဲ့အရက်နဲ့ခန္ဓာကိုယ်အလေးချိန်ကိုဘယ်လောက်အာဟာရဖြစ်စေသလဲဆိုတာစောင့်ကြည့်တိုင်တောင်ဖို့ကျောင်းဝင်တန်းတွေကကူညီပေးပါတယ်။ဒါအောက်တိုဘာလ20ရက်နေ့ကကျန်းသစ္စာကျိန်းဆိုသွားတဲ့သမရတဲ့ပရာဘိုဝဆူဗီယန်တိုရဲ့မဲဆွယ်ကာလဂတိကိုအကောင့်ထည့်ဖော်ဖို့ရှေ့ပြေးအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။သမရတဲ့ပရာဘိုဝဆူဗီယန်တိုဟာနိုင်ငံတော်မှာရှိတဲ့ကလေးငယ်တွေနဲ့ကိုဝေဆောင်အမျိုးသမီး83သန်းအတွက်အစားအစာကူညီထောက်ပံ့ပေးဖို့အမေရိကန်ဒေါ်လာ28သန်းအကူအကျခံလှုပ်ဆောင်မှာဖြစ်ပါတယ်။ဒီအမေရိကန်ဒေါ်လာ28ဘီလီယံကုန်ကျမဲ့အစီအစဉ်တစ်ရက်လုံးနဲ့ပတ်သက်ပြီးတော့ဝေဖန်သံတွေထွက်ပေါ်နေတာပါ။နိုင်ငံရဲ့ဘဏ္ဍာငွေကြေးစနစ်တကျမျှော်မြေသုံးဆွဲတဲ့ဆိုရဲနာမည်ကောင်းရအောင်မနေကြိုးပမ်းထားရတဲ့အနေအထားကနေကြာသွားမှာကိုဘဏ္ဍာငွေကြေးစောင့်ကြည့်အဖွဲ့တွေစိုးရိမ်ကြတာကအစားနိုင်ငံမှာပြန့်ကျဲနေတဲ့ကျွန်းပေါင်း18,000ကကလေးပေါင်း82တန်းကိုကျွေးမွေးနိုင်ဖို့မှာကြုံရမယ့်အခက်အခဲတွေကြောင့်ဒီအစီအစဉ်အလုံးမဖြစ်ပါမလားတန်တရားဖြစ်သူတွေအဆုံးပါဝင်ပါတယ်အင်ဒိုနီးရှားရဲ့မတူကွဲပြားတဲ့အတိုင်းအဝန်းတွေနဲ့ပထဝီအနေအထားကွာခြားတာတွေကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့မိဖို့ကြောင့်တွေကိုဖျက်ချက်ထားရှိဖို့ကစိန်ခေါ်မှုဖြစ်စေနိုင်တယ်လို့ဂျကာတာအခြေစိုက်စီးပွားရေးနဲ့ဗန္ဒာရေးဖွံ့ဖြိုးတိုးတက်ရေးသိပ္ပံကသူတေတီကပြောခဲ့ပါတယ်
။ Yang paling utama tantangannya tadi manager
အဓိကစိန်ခေါ်မှုကတော့အုပ်ချုပ်ရေးစီမံခန့်ခွဲမှုအပိုင်းမှာဒီစီဇန်မှာပါဝင်ပတ်သက်သူတွေကအစားအသောက်ပါဝင်မှုပစ္စည်းတွေကနဲ့ဟင်းချက်တဲ့လုပ်ငန်းစဉ်တွေမဟုတ်ဘဲနဲ့တက်ဆိုင်သူအများအပြားပါဝင်နေတာကြောင့်ပါ။တင်သွင်းမှုတွေလည်းရှိပါတယ်ဆိုလိုတာကပါတီတော်တော်များများပါဝင်နေတယ်လေ။ဒါကြောင့်ဒီအကောင့်ထယ်ဖို့တဲ့အစီအစဉ်ကိုစောင့်ကြည့်အကဲဖြတ်ဖို့လိုရတယ်။ဘလုံကွဲပြားတဲ့အတိုက်အဝန်းနဲ့မတူညီတဲ့ပထဝီဝင်အနေအထားအရဒေသအားလုံးအတွက်အခမဲ့အာဟာရပြည့်ဝတဲ့အစားအသောက်အစီအစဉ်ကိုလုပ်ဖို့ကတော့မဖြစ်နိုင်ပါဘူး။
။ကျောင်းနေအရွယ်ကလေးငယ်တွေအတွက်ဒီအာဟာရပြည့်အစားအစာတွေကအရွယ်ညက်တာတွေကိုပြန်ဖြည့်ပေးဖို့တိတ်နောက်ကြနေပြီလို့ကျန်းကျင်သူတွေကဆိုပါတယ်။ဒီအာဟာရပြည့်အခမဲ့နေ့လယ်စာအစီအစဉ်ကိုဝေဖန်မှုတွေရှိနေပေမဲ့လည်းဝေငွေနည်းတဲ့မိဘတွေအတွက်တော့ကလေးငယ်တွေကိုအလုပ်ခွင်နဲ့ဆော့ဆော့သွင်းလိုက်မဲ့အစားကျောင်းပိုကြကြထားဖို့ဖြစ်စေတယ်လို့ဒီအစီအစဉ်ကိုထောက်ခံသူတွေကဆိုပါတယ်။အသက်၅နှစ်အောက်ကလေး21.5%လုံးညက်နေတဲ့ပြဿနာကိုဖြေရှင်းဖို့ဒီအစီအစဉ်ကိုမဖြစ်မနေလုံးမရမှာဖြစ်ပြီးတော့ငွေကြေးအပိုင်းမှာလည်းနိုင်ငံရဲ့ဘတ်ဂျက်ငွေလောက်ငါအောင်တုံးဆွဲရင်လုံးလို့ရတယ်လို့အောက်တိုဘာလ20ရက်နေ့ကတိုင်းပြည်အာဏာကိုသမ္မတဂျိုကိုဝီဒိုဒိုစီကနေလွှဲပြောင်းယူခဲ့တဲ့သမ္မတပရာဘိုဝိုကဆိုပါတယ်ဘတ်ဂျက်ဆိုင်ရာစိုးရိမ်မှုတွေကိုလျော့ပါးစေဖို့အတွက်သမ္မတတစ်ကတစ်နှစ်အတွက်ဗန်ဒါရေးလူငွေပြောင်းမှုကတရားဝင်သတ်မှတ်ထားတဲ့ပမာဏစုစုပေါင်းပြည်တွင်းထုတ်ကုန် GDP ရဲ့300ခန့်လောက်ထပ်မကျော်စရာဒီနှစ်အသုံးစရိတ်ကို57 trillion rupiah American dollar နဲ့ဆိုရင် 4.6 billion သုံးဆွဲဖို့ကန့်သက်ထားပါတယ်ရှင်ကျွန်မလေးပါပ
ါ American ပြည်အောင်စုမှာ November လကျင်းပမဲ့သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာဝိုင်းစီစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ် November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြီးညာပေးမဲ့အပြင်အနိုင်ရှုံးတုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြမဆန်တော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသဆန်ချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်တံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တဲ့အပြင်VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။မင်္ဂလာမနက်ခင်းပါရှင်။ VOA American တရက်2024ခုနှစ်နိုဝင်ဘာလတရက်တောက်ကြာနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါဦးမယ်ရှင်။ဦးအောင်ခင်ရဲ့မြမကြီးတုံသက်ချက်ကျမ်းမာရေးနဲ့တိုင်းရင်သတင်းလောကအစီအစဉ်တွေကိုထုတ်လွှင့်ပေးမယ့်အထက်ကအရင်ဆုံးဦးအောင်ခင်ရဲ့မြမကြီးတုံသက်ချက်ကိုတင်ပြပေးပါမယ်။တိုင်းရင်သားလက်နက်ကိုင်တပ်ဖွဲ့တွေထဲမှာမူရစ်ဆေးလုပ်ငန်းတွေနဲ့ငွေရှာကြတဲ့သူတွေရှိပေမဲ့လို့ KNU ကတော့မူရစ်ဆေးနဲ့ကင်းရှင်းခဲ့ပါဗျ။ဒါပေမဲ့အခုတော့တောင်ရင်မြစ်ကန်ကဒုစရိုက်လုပ်ငန်းကို KNU နဲ့တရုတ်လူစုကိုင်းကလုပ်နေတဲ့အကြောင်းဦးအောင်ခင်ကတင်ပြထားပါရဲ့ရှင်။
လက်နက်ကိုင်အဖွဲ့အစည်းရဲ့လိုအပ်ချက်တွေထဲမှာရံပုံငွေအလုံးလောက်ရှိရေးလဲပါဝင်ပါတယ်။ဒါကြောင့်လက်နက်ကိုင်တွေဟာနှီးမျိုးစုံနဲ့ရံပုံငွေရှာကြပါတယ်။အစောပိုင်းမှာဆက်ကျင်းတဲ့မူရစ်ဆေးလုပ်ငန်းကိုအဓိကအားကိုးကြပါတယ်။ဘုံနေဝင်းလက်ထက်မှာမူရစ်ဆေးလုပ်ငန်းကြီးထွားလာပါတယ်။ကရင်နဲ့ကချင်ကလွဲရင်မူရစ်ဆေးနဲ့ကင်းတဲ့အဖွဲ့ဆိုတာမရှိတော့ပါပဲ။ကိုခန့်ပြည်သူစစ်ကောင်းဆောင်လော်စင်ဟာမွေးစင်းနဲ့ချမ်းသာလာတာကိုစေစိုးရကအတိအမှတ်ပြုတဲ့အတွက်လော်စင်ဟန်ရဲ့ Asia World Company ဟာမြမပြည်မှာအချမ်းသာဆုံးဖြစ်နေပါပြီ။နားလည်မှုယူတတ်ရင်ဒုစရိုက်လုပ်ငန်းအကျိုးပေးတာကို KNU ကလည်းအားကျနေလို့ရပါတယ်။ရှမ်းကချင်ကိုကမိုင်းလာနဲ့ဝါတက်ဖွဲ့တွေဟာဒုစရိုက်လုပ်ငန်းကြောင့်စစ်အင်အားကြီးမားလာပုံကိုကရင်လက်နက်ကိုင်တွေကသဘောကျနေပုံရပါတယ်။တောင်ရင်မြကန်းကမြဝတီမြို့မြောက်ဘက်မှာကရင်နယ်ကြားဆောင်နဲ့တရုတ်ဒုစရိုက်ကိုင်းကတီထောင်ထားတဲ့ရွှေကုတ်ကိုရှိပြီးတောင်ဘက်မှာတော့ KNU နဲ့တရုတ်ဒုစရိုက်ကိုင်းဖက်ဆက်လုပ်ထားတဲ့ KK Park ရှိပါတယ်။ကရင်တရုတ်ဖက်ဆက်လုပ်ငန်းနှစ်ခုစလုံးတောင်ရင်မြကန်းမှာတည်ရှိပြီး15မိုင်သာကွာဝေးပါတယ်။ဒီဖက်ဆက်လုပ်ငန်းနှစ်ခုစလုံးonline ငွေလည်မှုလူကုန်ကူးမှုနဲ့ဒုစရိုက်လုပ်ငန်းမျိုးစုံကိုလုပ်ကြပါတယ်တကယ်တော့ KK Park ဖက်ဆက်လုပ်ငန်းကိုစစ်ကောင်စီမတက်မီ2020အစောပိုင်းကတည်းက KNU ကစတင်ခဲ့တာဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံတီဟာနုမြို့ကလုံခြုံရေးလုပ်ငန်းတွေပိတ်ပင်ခံရတဲ့အတွက်ဒီလုပ်ငန်းကတရုတ်ပြည်သားအများအပြားဖိလစ်ပိုင်နဲ့မြန်မာဘက်ကိုရွှေ့ပြောင်းသွားကြပါတယ်2019မှာတီဟာနုမြို့ကို KNU ကစုံစမ်းရေးအဖွဲ့ဆီလွတ်ပြီးလုပ်ငန်းအကြောင်းကို3ရက်လေ့လာတယ်လို့ 2023 November 29 ရက်နေ့ထုတ်အရာဝတီစာဆောင်မှာပေါ်ပြပါတယ်။ဒါကြောင့် online ငွေလိမ်လုပ်ငန်းရဲ့လုံခြုံရေးလုပ်ငန်းအကြောင်းကို KNU ခေါင်းဆောင်တွေတိုးတင်သိရှိခဲ့တာဖြစ်ခဲ့ပေမဲ့တရုတ်လူဆုံးနဲ့ဖက်ဆက်လုပ်လို့ရမယ့်အကျိုးအမြတ်ဟာမမောစရာဖြစ်နေပုံရပါတယ်။ဒါပေမဲ့ဒုစရိုက်လုပ်ငန်းနဲ့ရန်မုံငွေရှာတာကိုလက်မခံတဲ့ KNU တွေလည်းရှိပါတယ်။မနေ့ကကျင်းပတဲ့ KNU Congress မှာဒုစရိုက်လုပ်ငန်းနဲ့ငွေရှာတဲ့ကိစ္စကိုအရေးယူပေးဖို့တမဟာအချုပ်ကတောင်းဆိုကြပါတယ်။ဒုစရိုက်လုပ်ငန်းနဲ့ပတ်သက်တယ်လို့ယူဆရတဲ့ KNA လေးစီဦးစီးချုပ်ရဲ့သားစောဒိုဆို KNU ကကွေးဝင်ကြီးစောရောဂျာကင်းတမဟာခုနှစ်ကဗိုလ်မှူးချုပ်စောဖော်ဒိုတမဟာလေးကစောတင်စိုးနဲ့ဘုံမူကြီးစောပတ်ချောတို့ကိုစစ်ဆေးအရေးယူဖို့တပ်မဟာငါးကတောင်းဆိုထားပါတယ်။ဒုစရိုက်လုံခန်းမှာပါဝင်နေတဲ့ KNU ခေါင်းဆောင်အားလုံးကိုအရေးယူဖို့အရင်အရက်ဖက်အဖွဲ့အစည်း68ဖွဲ့ကလည်း KNU Congress ကိုတောင်းဆိုထားပါတယ်။ Congress မှာရွေးကောက်ပွဲမကျင်းပမီဒုစရိုက်ခေါင်းဆောင်တွေကိုအရေးမယူတဲ့အတွက်တပ်မဟာငါးနဲ့တပ်မဟာနှစ်ကခေါင်းဆောင်တွေက Congress ကနေလွတ်ထွက်သွားကြပါတယ်။KK ပခာ KNU တမဟာ6နယ်မြေမှာရှိပြီး PDF တပ်တွေ KN နယ်မြေမှာခြေချခွင့်မပြုကြောင်းကြီးညာစာထုတ်တဲ့နယ်မြေဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ဝ6ကနဲ့မိုင်းလာနယ်မြေမှာလောင်ကစားဝိုင်းတွေဖွင့်ဝင်ပေးပြီးရန်မုံငွေရှာကြပါတယ်။လာဟိုထိုင်းမြန်မာသုံးဝင်ဆိုင်ဒေသမှာလည်းအလားတူလုပ်ငန်းနဲ့ငွေရှာတာကို KNU ခေါင်းဆောင်ပိုင်းကအားကျနေပုံရပါတယ်။ဒုစရိုက်လုပ်ငန်းနောက်ွယ်ကတရုတ်လူမျိုးကိုင်းတွေကိုတရုတ်အစိုးရကနှီးမျိုးစုံနဲ့အရေးယူပေးမဲ့နေမြေတစ်မှာပြန်လည်ခေါင်းဆောင်လာတာကိုတောင်ရင်မြေကန်းကတက်စီပြနေပါတယ်။ထိုင်းမြန်မာနယ်စပ်ဖြစ်လို့နိုင်ငံတကာကစိတ်ဝင်စားလာမယ့်ကိစ္စပါပဲ။ဒီကေရော KK ပတ်ကိုတရုတ်လူမျိုးကိုင်းကချုပ်ကင်ထားတာပါ။KNU ကမြေငါကသာရပါတယ်။မြေက100လောက်ကိုအနှစ်35ဖို့သဘောတူကြပါတယ်။တနည်းဘတ်14သန်းအထိ KNU ကမြေငါကရရှိမဲ့အစီအစဉ်ဖြစ်ပါတယ်။အမေရိကန်ဒေါ်လာ4သိန်းကျော်သာရှိပါတယ်။ KNU ဘုံဘူးကြောင့်စောနေမင်းလွင်အဖြစ်တာဝန်ထမ်းဆောင်နေသူဦးအေးလွင်ကိုမြေပိုင်ရှင်အဖြစ်သတ်မှတ်ပါတယ်။ဦးအေးလွင်ဟာ KNU ဥက္ကဋ္ဌဟောင်းသောမူသူစေဖို့ရဲ့မယားညီကိုတော်သူလည်းဖြစ်ပါတယ်။ငွေစင်းနဲ့ကင်းရှင်းနဲ့ KNU ဟာဒုစရိုက်လုပ်ငန်းနဲ့ရောသွေးရှက်တင်ဖြစ်နေပါတယ်။ KK Park ဒုစရိုက်လုပ်ငန်းကိုအရေးယူပေးဖို့18ချိန်မြောက် KNU Congress ကတောင်းဆိုရပေမဲ့ KK Park စီမံကိန်းမှာအစောဆုံးပါဝင်ခဲ့သူဗဒိုစောကွယ်ထူးဝင်းကို KNU ဥက္ကဋ္ဌဖြစ် Congress ကတင်မြောက်လိုက်ပါတယ်။KNU ရဲ့ခေါင်းဆောင်မှုအုပ်ချုပ်မှုနဲ့စီမံခန့်ခွဲမှုအရေးအသွေးပြင်းမာလာစေဖို့အတွက်မကြာခင်ကပဲလူငယ်တွေကိုတလှသင်တန်းပေးခဲ့ပါတယ်။ယုံကြည်မှုပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုကိုအဓိကသင်ကြားတယ်လို့ဆိုပါတယ်။အစဉ်အလာကြီးမားတဲ့ KNU ဟာမိမိရဲ့အားနည်းချက်တွေကိုအချိန်မီပြုပြင်နိုင်လိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပါရှင်အခုဆက်ပြီးတော့ကျန်းမာရေးကဏ္ဍကိုလည်းတင်ဆက်ပေးပါဦးမယ်ရေပြားယောဂအကြောင်းကိုကြားရမှာပါမိုးကြီးရေကြီးတာတွေကြုံရပြီးတဲ့အခါတိုင်းမှာဖြစ်လေရှိတဲ့ရေပြားနဲ့တခြားယောဂတွေအတွက်ကုသမှုအမြန်ခံယူဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်ဘာကြောင့်ပါလဲဘယ်လိုကုနိုင်ပါလဲမြန်မာနိုင်ငံကရေပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်
โอเคရေပြားသစ်ပုဆရာဝန်ကြီးဒေါက်တာစဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံထဲမှာဒီမိုးကြီးရေကြီးရေရှမ်းမှုတွေကကျွန်တော်တို့ကြုံခဲ့ရတဲ့နေရာတွေမှာပေါ့နော်အပြင်းထန်ဆုံးတဲ့ဟိုဇက်တိုက်လိုကြေကြေပြန့်ပြန့်ကြီးဖြစ်လာတဲ့ချိန်မှာဝဲယောဂါအပါဝင်ဒီရေပြားယောဂါတွေနဲ့ဝမ်းပြက်ဝမ်းလျှောတို့ဒီသွေးလွန်တကွေးတို့လိုဒီကုဆက်ယောဂါတွေနောက်မကုဆက်ယောဂါတွေပါပိုဖြစ်လာနေတာမို့ဒီယောဂါအန္တရာယ်တွေကနေကာကွယ်နိုင်ရေးအတွက်ဆရာကြီးဘာကြောင့်ကုဆက်ဖြစ်ပွားရတာ ਨੇ တကွေတန်ရှင်ရေးအဓိကထားပြီးတော့ဗောနော်ဘာတွေအလေးထားကာကွယ်တင်တာတွေကိုပြီးခဲ့တဲ့ဘက်တွေကပြောခဲ့ပြီးမှာ ဒီဘက်တော့ဆရာရေအခုလိုကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ရင်လည်းဘယ်လိုဆက်လုပ်တင်တာကိုအဓိကပြောမှာမို့ပါကနေစရှင်းပြခြင်းလဲဆရာရေ
ဒီဖြစ်လာပြီဆိုရင်တော့ဟိုကျမ်းမာရေးပြုစုစောင့်ရှောက်ကုသမှုကိုလက်လန်းမိသမျှရနိုင်သလောက်အမြန်ဆုံးယူဖို့ကြိုက်တွန်းချင်ပါဘာလို့ဟိုဒီမှာကကျွန်တော်တို့ကဒီရေးကြွားပြီးတဲ့အခါကျတယ်လုံးရလုံးရအရန်များတော့တောင်းတောင်းဖြစ်တော့ဒီမဆိုင်နိုင်ဘူးပေါ့နော်အိမ်မှာနှုံးနေတင်နေတယ်ဟိုတန့်ချင်းတွေလောက်ရမယ်အကုန်လုံးနေပြန်လဲထူတောင်းရေးနေရာချထားရေးတွေလောက်ရမယ်ဆိုတော့တောင်းတောင်းကိစ္စတွေကိုလွတ်နေတတ်တယ်လွတ်နေတတ်တဲ့အခါကျတော့ဥမာဝဲလိုဟာမျိုးဆိုရင်ဒါကူးသွားနိုင်တယ်ပြန့်သွားနိုင်တယ်အဲဒါနောက်တစ်ခါဒီတဲ့စိုးစိုးဝါးဝါးဆိုရင်မသိဘူးleptospirosis or ha myo so yin
okay di leptospirosis di trisendi ye si de ma pa la de di bacteria po re ga bo no ye chi mu de ma ye ne tu myo pa la bi lo di so so ni de a ye bya ga ni ku set bi lo cha na la bo no wo pyin tan ne sin ma do a ta ni ye thi so yin ya de yoga wo so lo da bo sia no
okay di ho ye ya da ba law de de di da de ma di bacteria win naw de သူကနှစ်ပတ်လောက်ကြာတဲ့အခါတော့မှသူကဖျားလာတာတို့ဒီအောင်ကရန်ဖြစ်လာတာတို့အဲအဲ့မျိုးတွေဖြစ်တာမျိုးတွေလည်းဒါဖြစ်နိုင်ဒါမို့လို့ဟိုဆက်စားခြင်းမှာသေးတဲ့အမှုကိုစောစောစီစီရှင်းထားနိုင်ကောင်းတယ်အဲဥမာဖျားတာမျိုးတွေနောက်တစ်ခါဟိုထိခိုက်ပုံပဲတိုင်းရလို့အာမျိုးတွေနော်မွေးကျွန်းတာတို့အနောက်ဘက်ဆိုလို့အာမျိုးတွေဒီတို့ကယ်ဆယ်ရေးစခန်းနေမှာစိတ်ဆန်းလေးတွေမိုဘိုင်းကလင်းလေးတွေဒါကျမရေလုံသားတွေရှိတဲ့အတွက်သူတို့စီကိုသွားပြီးတော့ကုသမှုခံဖို့ပြောချင်ပါတယ
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုလိုဒီကုသမှုနဲ့ပတ်သက်ပြီးတော့တခြားအရေးကြီးတာဆက်ပြောဖို့ဆရာမဆရာ
အာကုသမှုကတော့သူဖြစ်တဲ့ကုသမှုလိုက်တာကျမရေဝန်ထမ်းရကုမာပါဥမာအများစုကတော့အထူးကိပုံပတ်တင်ရာတွေဆိုရင်တော့သူတို့နဲ့ပြီးတယ်ပတိစီတန်စီပြီးမယ်နော်နောက်ဟိုဘုဒ္ဓဆေးပေးတန်စီပြီးမယ်နောက်ပိုးဝင်တဲ့ဟိုအရေးသာပိုးဝင်တဲ့ယောဂတွေဆိုရင်ဒီပို့ဆိုရင်ဟိုမှုတက်တဲ့ဈေးတွေဒီပေါ့တာလိုဟာမျိုးပေါ့တာမှုတက်တဲ့မှုတက်ဈေးပေါ့တာလိုဟာမျိုးဆိုမှုတက်ဈေးလည်းပါရသုတ်တော်နေရာကိုတောက်တွေ့စီပေါ့ဈေးကြီးလည်းဒါမျိုးတွေလည်းပေးလို့ရပါတယ်ဘက်တီးရီးယားလိုဟာမျိုးဆိုရင်တော့ကျွန်တော်တို့ဟိုအန်တီဘိုတစ်ခေါ်တဲ့ပဋိဇီဝဆေးတွေလူဈေးတောက်ဈေးနဲ့ပေးလို့ရပါတယ်နောက်ရေပြားအလားကျတော့ထိတွေ့မှုလို့ဆိုရင်ရေပြားရဟနာလိမ့်ဈေးလေးတွေဒါမျိုးပေးလို့ရပါတယ်ဝဲလိုဟာမျိုးတွေဆိုရင်တော့ကျွန်တော်တို့ဟိုဝဲသေးလိုဟာမျိုးတွေဒါမျိုးတွေကနေရာတိုင်းလိုမြို့နယ်တိုင်းလိုပါကျွန်တော်တို့ကျန်းမာရေးဝန်ကြီးဌာနဆပေးတဲ့အဲမှာဝဲသေးကအများနဲ့ပါတယ်ဆိုတော့ဒါတွေကုသလို့ရပါတယ်ကြာ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာအခုလိုဒီကုသမှုပေးနေတယ်ပေါ့နော်နောက်ထပ်ရောသတိပြုစရာဒီအနီနာမှာရှိတဲ့ဟိုဝန်ထမ်းတွေအပါဝင်ပေါ့နော
်ဟုတ်ကဲ့
ကျန်းမာရေးလူသားတွေကယ်ဆယ်ရေးလူသားတွေအတွက်ရောအကြံပြုဖို့ရှိရမှာပြန်အ
ဲဟုတ်တယ်ကျွန်တော်တို့ကအခုကပြောနေတော့ဒါရေကြီးရေသာဒီရေဖြစ်တဲ့နေရာမှာနေတဲ့လူတွေကိုပဲကျွန်တော်တို့ကသွားပြီးတော့ဗီလူတိုက်မိနေတာပေါ့အဲ့မှာမိနေတာကဒီယောဂာတွေကဒီတွေ့ကူးသက်တဲ့ယောဂာတွေဖြစ်တယ်ဖြစ်တယ်ဆိုတာသူကဒီယောဂာတွေဒီအရေးပြားယောဂာတွေမှမဟုတ်ဘူးကြဒီရေကြီးရေချမ်းပြီးဒါတခြားကူးသက်ယောဂာတွေဥမာဝိုင်းကာလဝိုင်းယောဂာတို့ဟာလေအဲ့လိုမျိုးတွေဟာလေဒါဖြစ်လေးရှိတယ်အဲ့လိုမျိုးဖြစ်ပြီးဆိုရင်ကာလာဝမ်းယောဂါလိုဟာမျိုးကသူကိုဝါဝါဖြစ်တယ်စက်စစ်သုံးမျိုးကိုရှိနိုင်အဲ့ကြောင့်မို့လို့ဒီချက်တွေကိုဒီရေကြီးရေချမ်းနဲ့ပတ်သက်တဲ့ပြဿနာတွေပြောတဲ့အခါမှာရေသားယောဂါပဲရှားယောဂါတွေဆိုပြီးဟိုဒီရေကြီးရေချမ်းဖြစ်တဲ့နေရာဒေသလူတွေတွေမကပဲနဲ့သူတို့နဲ့အထီးတွေ့တဲ့ကျွန်တော်တို့ကယ်ဆယ်ရေးလုပ်သားတွေနော်နောက်တစ်ခါဒီသွားတဲ့စေကုပေးတဲ့ကျမ်းမာရေးဝန်ထမ်းတွေတော့ထိတွေ့တဲ့လူအားလုံးကဒီတယောက်တယောက်ကူးပြီးတော့ဒီလိုမျိုးယောဂါတွေဖြစ်နိုင်တယ်ဆိုတာကိုသိထားတော့မှကယ်ဆယ်ရေးလုပ်သားတွေတခြားကျမ်းမာရေးဝန်ထမ်းတွေရလေရေပင်းတဲ့ပြည်သူတွေနဲ့ထပ်သူကျမ်းမာရေးအသိရှိပြီးသွားအောင်ကူးနိုင်ပါလားဆိုတာလေးလဲဟိုကြိုတင်ကောက်ွယ်ပြီးစောင့်ရွက်ဖို့လိုတယ်ဆိုတဲ့အကြောင်းလေးကျွန်တော်ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီရေကြီးရေမှုနဲ့ပတ်သက်ပြီးတော့ဗောနော်ဖြစ်နိုင်တဲ့ဒီအရေးပြားနဲ့တခြားကုသယောဂါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာပေါ့ပြောဝေရှိအောင်လားဆရာ
အာဒီအားကတော့အကုန်လုံးလိုလိုကျွန်တော်ပြောပြီးပြီလို့ထင်ပါတယ်အဲ့တော့နောက်ဆုံးအနေနဲ့ပြန်ပြောချင်တာကရေကြီးရေချမ်းဆိုတာကျွန်တော်တို့တိုင်းပြည်မှာအမြဲမကြာခဏဖြစ်တယ်ဆိုတဲ့အတွက် ချုပ်ပြောရရဲ့ဒီမြကြီးရဲ့ဆံနဲ့ပတ်သက်လို့ကျွန်တော်တို့အမြဲတမ်းမှကုသယောဂမျိုးစုံမျိုးစုံဖြစ်နိုင်တယ်။နောက်တခြားဟိုအရေပြားအလားဂျစ်တွေနော်နောက်ဟိုတုံ့ပြန်မှုများတဲ့ယာနာမျိုးတွေဖြစ်နိုင်တယ်နော်နောက်ဒါဖိကိုက်ပုံးပဲဒဏ်ရာရနေနောက်ဆက်တွဲတွေဖြစ်နိုင်တယ်နော်ဟိုဝဲလိုဟာမျိုးတွေနောက်ဟိုလက်ပလိုစပိုင်ရူစီလိုခေါ်တဲ့ဖြစ်နေကြမဟုတ်တဲ့တိရစ္ဆာန်ကြီးပြသစင်ကူးတဲ့ယောဂါတွေနောက်တစ်ခါခြင်ရနေသစင်ဖြစ်တဲ့တွေးလုံတုပ်တွေးလို့ခြေကံကွန်ရလို့ယောဂါတွေ
ဟုတ်ကဲ့ဆရာဒီခြေကံကွန်ရအရင်အာဖရိကမှာပဲဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာတခြားနိုင်ငံတွေကိုရောက်ရှိသွားပြီးတော့မြန်မာနိုင်ငံမှာလည်းဒီမကြာခင်ကနေဖြစ်ပြီးတော့ဟိုစင်တုပ်တွေးလို့စတည်လာတဲ့ဒီတွေးလုံတုပ်တွေးခြင်ကြားခြင်ပုံကြောင့်ပဲကုသခဲ့တဲ့ယောဂါပေါ့ဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မျိုးစုံဖြစ်နိုင်သူကပြောချင်ပါတယ်ဗျအဲ့တော့အခုပြောတဲ့အချက်လေးတွေကိုလည်းသိထားဖို့ရယ်တကယ်လို့ဖြစ်ခဲ့ပြီဆိုရင်လည်းဒီယောဂတွေဖြစ်ရင်လည်းများများဆန်းဆန်းပြောကုသမှုခံယူဖို့ဆိုတာလေးပဲပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
အရေးပြားယောဂဖြစ်လာရင်အချိန်မနည်းအများဆုံးကုသဖို့အရေးကြီးတယ်ဆိုတာကိုဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကိုဝင်းမင်းကတင်ပြခဲ့တာပါအခုဆက်ပြီးတော့တိုင်းရင်းသင်းလောအစီအစဉ်ကိုပြောပြပါအောင်မယ်ရှင်တိုင်းဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုစုစည်းပြီးတော့နေဆက်ဒေသတိုင်းရင်းသတင်းတောက်တွေကစုစည်းတင်ဆက်ထားပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါစမအမိပါနေဆက်ဒေတာတိုင်းရင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ရခိုင်ပြည်အမ်းမြို့မှာစစ်ကောင်စီရဲ့လေကြောင်းကနေဘုံကျဲတက်ခိုက်မှုကြောင့်အယက်သား9ယောက်သေဆုံးခဲ့ပါတယ်ရှမ်းမြောက်နောင်ချိုကစစ်တပ်ပန်းတွေထားတဲ့အချုပ်လေကြောင်းကနေဘုံကျဲတက်ခိုက်ခံခဲ့ရလို့သေဆုံးသူ16ယောက်အထိရှိလာနေပါတယ်သတင်းလောကတွေတင်မှာတော့ချင်းပြည်မှာအာနာသိန်းကာလ3နှစ်ကျော်အတွင်းစစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုတွေကြောင့်ကလေးအပါဝဲအယက်သား100ကျော်သေဆုံးမှုရှိခဲ့တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိနေပါတယ်ကျမကနန်းဟောင်းမှရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်အမ်းမြို့မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲမှုကြောင့်အယက်သား9ယောက်သေဆုံးပြီး18ယောက်ထပ်မံတန်ရာရရှိခဲ့ပါတယ်။အမ်းမြို့ပေါ်ကလေရင်ကွင်းရက်ွက်အေးမြတာယာရွာတဲ့ရက်ွက်နဲ့မြို့မြောက်ဘက်ချမ်းရှိရက်ွက်တချို့အော်တိုဘာလ29ရက်နေ့ကလေကြောင်းကနေဘုံကျဲတက်ခိုက်ခံရလို့လူအစုလိုက်အပြုံလိုက်ထိခိုက်သေဆုံးတာရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကအမ်းမြို့ပေါ်အထိဘုံကျဲတက်ခိုက်မှုအပြင်မြို့အဝင်ထွက်နေရာတွေပါပိတ်ဆို့ထားတာကြောင့်ဒေသခံတွေပိတ်မိနေတယ်လို့ဖြစ်နေပြီးစားနပ်ရိက္ခာအခက်အခဲပြင်စိုးရိမ်ကြောက်လန့်နေကြရပါတယ်
။ရှမ်းမြောင်နောင်ချူမြို့နယ်မှာစစ်တုံးပန်းတွေထားတဲ့အချုပ်လေကြောင်းကနေထပ်မံတိုက်ခိုက်ခံခဲ့ရလို့ဂူမှုအဆင့်ရှိသူအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်၄ယောက်သေဆုံးခဲ့တယ်လို့ပြည်သူ့ကော်မတီတပ်မတော်မန္လေးကတာဝန်ရှိသူတူကပြောပါတယ်။တောင်တပ်ဖွဲ့ PSLF DNLA နဲ့ပြည်သူ့ကော်မတီပူးပေါင်းတပ်တွေထိချုပ်ထားတဲ့နောင်ချူမြို့နယ်တဲကစစ်ကောင်စီတပ်ဖွဲ့ဝင်စစ်တုံးပန်းတွေကိုထားတဲ့အချုပ်အော်တိုဘလာ30ရင်းနေမနဲ့တနိုင်လောက်မှလေကြောင်းကနေတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။နောင်ချူမြို့နယ်ဟူခူရွာမှာရှိတဲ့စစ်ကောင်စီစစ်တုံးပန်းတွေကိုဖမ်းဆီးချုပ်နှောင်ထားတဲ့အချုပ်နေရာကိုစစ်တပ်ကအော်တိုဘလာ29ရင်းနေ30ရင်းနေမှလေကြောင်းကနေတိုက်ခိုက်ခဲ့ရတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေတဲ့ဘူဘူတယောက်အပါဝင်တေဆုံးသူ16ယောက်ထိရှိလာခဲ့ပြီးဒဏ်ရာရသူအယောက်60ကျော်ရှိတယ်လို့ခြေတန်းသတင်းအရင်းမြစ်တွေကဆိုပါတယ်။
ကယင်းနီပြည်ကရေဘေးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အကူအညီတွေလိုအပ်နေပြီးအမေရိကန်ဒေါ်လာ9သန်းကျော်လိုအပ်နေတယ်လို့ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ကအောက်တိုဘာလ28ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။စစ်ဘေးနဲ့တဘာဝဘေးဒဏ်ခံစားနေရတဲ့ပြည်သူတိုင်းခွဲအတွက်တလတာစားနပ်ရိက္ခာလိုအပ်ချက်ပျက်စီးသွားတဲ့အိမ်ခြေအတွက်ပြန်လည်ထူထောင်ဖို့လိုအပ်ချက်ရေကြီးရေရှမ်းမှုကြောင့်ပျက်စီးသွားတဲ့လေယာဉ်မြေဧက1000လောက်ကိုပြန်လည်ကုစားဖို့လိုအပ်ချက်တွေနဲ့ပတ်သက်ပြီး IEC ကထုတ်ပြန်တာဖြစ်ပါတယ်။ဒီအတွက် American Dollar 9သန်းကျော်လိုအပ်နေတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။စက်တင်ဘာလ3ရက်ရာဂီမုန်တိုင်းအချိန်ကြောင့်ကယင်းပြည်ရဲ့နေရာအနက်မှာရေကြီးရေရှမ်းမှုမြေပြုံမှုလန္တရာပျက်စီးမှုရွာတွေအိမ်တွေရေလွှမ်းမှုနဲ့တရက်ခံတွေရဲ့စိုက်ပျိုးတီးနှံပျက်စီးမှုတွေကြုံကြရပါတယ်။
ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့မှာစစ်ဘေးတန်းရှောင်နေတဲ့တက်ကြီးအမျိုးသမီးတယောက်ကိုလူငယ်တယောက်ကဓာတ်ထောက်ပြီးအတမပြုတ်ချင်မှုဖြစ်ပွားခဲ့ပါတယ်။အောက်တိုဘာလ26ရက်နေ့နေခင်ပိုင်းအချိန်ကပင်လောင်းမြို့နောင်ဟူးရွာကနေပြောင်းချန်တဲ့ကိုစစ်ဘေးတန်းရှောင်နေတဲ့အသက်56နှစ်အရွယ်အမျိုးသမီးကိုအသက်20လောက်ရှိတဲ့လူငယ်တယောက်ကဓာတ်ထောက်ပြီးအတမပြုတ်ချင်ခဲ့တာဖြစ်ပါတယ်။ဓာတ်ထောက်မရိမှုကျူးလွန်တဲ့လူငယ်ဟာဘယ်သူလဲဆိုတာတော့စုံစမ်းနေစေဖြစ်ပြီးအခင်းဖြစ်ပွားတဲ့နေရာရဲ့အထက်တောင်ပေါ်မှာစစ်ကောင်စီတပ်သားတွေနေထိုင်တယ်လို့ဆိုပါတယ်ပင်လောင်းမြို့ဖက်မှာတော့တော်လိုင်းတပ်သားတွေလှုပ်ရှားနေထိုင်တယ်လို့ဒေသခံတွေကပြောပါတယ
်ချင်းပြည်နယ်ဟာခါမြို့အနီးကိမ်တလန်းစခန်းတင်းတိုက်ပွဲမှာစစ်ကောင်စီတပ်သား15ယောက်တေဆုံးပြီးဗိုလ်မှူးအပါဝင်၄ယောက်ကိုအရှင်ဖမ်းဆီးရမိထားတယ်လို့ CDF ဟာခါကအောက်တိုဘာလ30ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ဟာခါမြို့အစွန်ဟာခါထန်တလန်းလမ်းမဘော်ကစစ်ကောင်စီရဲ့ကိမ်တလန်းတပ်စခန်းကိုချင်းမျိုးရတပ်မတော် CNA နဲ့ CDF ဟာခါတို့ကဒရုန်းစစ်စင်ရေးနာမည်နဲ့အောက်တိုဘာလ28ရက်နေ့ကပူပေါင်းတိုက်ပွဲဖော်ဆောင်ပြီးတင်ပိုက်ခဲ့ကြတာဖြစ်ပါတယ်အောက်တိုဘာလ28ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲထဲဟာခါမြို့ခလာယာ266တိုက်ရင်ကနေလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဟာခါမြို့တရက်ကွက်ကကလေးတယောက်အပါဝင်အရတား၄ယောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
တဲ့တိုင်တိုင်ထဝယ်မြို့နယ်မောင်မဲရှောင်ရွာမှာရှိတဲ့စစ်ကောင်စီရဲ့ဂိတ်ကိုအောက်တိုဘာလ29ရက်နေ့မနေ့ပိုင်းကဝင်ရောက်ပစ်ခတ်ရမှာစစ်ကောင်စီတပ်သား10ယောက်ထက်မနည်းသေဆုံးခဲ့တယ်လို့တော်လိုင်းရဲဘော်တွေကပြောပါတယ်အဲ့ဒီဂိတ်ဟာစစ်တပ်ကစစ်ကြီးကောက်နေတဲ့ဂိတ်ဖြစ်ပါတယ်မောင်မဲရှောင်ရွာအစွန်ရေဖြူဖက်အထွတ်မှာခန့်စစ်ကုန်းပြင်ဆင်နေတဲ့စစ်ကောင်စီအင်အား30လောက်ကိုအဲ့ဒီနေ့မနေ့6နိုင်လောက်မှာတော်လိုင်းပူပေါင်းတပ်တွေဖက်ကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်အရင်ဆုံးစစ်ကြီးကောက်တဲ့ဂိတ်နဲ့အိမ်လိုင်းခန်းတွေတဲကိုဝင်ရောက်ပစ်ခတ်ခဲ့တယ်လို့အဲ့ဒီအနီးနားအိမ်တွေကစစ်ကောင်စီတပ်ဖွဲ့ကိုလည်းစစ်တိုက်ပစ်ခတ်ခဲ့လို့တိုက်ပွဲက၄နာရီလောက်ကြာမြင့်ခဲ့တယ်လို့ဆိုပါရယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်မှာအာဏာသိမ်းကာလ၃နှစ်ကျော်အတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအဝင်အရက်သား၈ယောက်ကျော်သေဆုံးမှုရှိခဲ့တယ်လို့ချင်းလူခွင့်ရဲ့အဖွဲ့ CHRO ကထုတ်ပြန်ပါတယ်ကိုရော့ဘတ်ကစူးစီးထားပါတယ်
မြန်မာနိုင်ငံမှာဆေးရနာသိမ်းမှုဖြစ်ပွားခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကနေ2024ခုနှစ်စက်တင်ဘာလအထိ3နှစ်ကျော်ကာလအတွင်းမှာစစ်ကောင်စီကချင်းပြည်ရဲ့လေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း900ကျော်လုပ်ခဲ့ပြီးဘုံအလုံးကြီးအနည်းဆုံး1200ကျော်ကျဲချတိုက်ခိုက်ခဲ့တယ်လို့စစ်ချရုံကအောက်တိုဘာလ29ရက်နေ့မှာထုတ်ပြန်ပါတယ်ချင်းပြည်မှာနေမီထိန်းချုပ်မှုမရှိသလောက်ဖြစ်သွားတဲ့စစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှုကိုအဓိကလုပ်နေပြီးအရက်သားပြည်သူတွေမသားရေးစောက်အုံနဲ့စာတင်ကျောင်းတွေကိုပိတ်မှတ်ထားတိုက်ခိုက်နေလို့စေချာရောရဲ့စီမံကိန်းမန်နေဂျာဆလိုင်းမန်ခရီလန်ကပြောပါတယ
်အခုချင်းပင်နေမှာစကားစားတဲ့နေမထင်းချမှုကလည်းမရှိတော့ဖြစ်နေပြီအဲ့ဒီမရှိတဲ့ကဘာလေကြောင့်တိုက်ခိုက်မှုကိုပဲအပြောပြီးချင်းပင်နေမှာတိုက်ခိုက်လာတော့သိရတယ်လေကြောင့်တိုက်ခိုက်မှုကကျွန်တော်ကြည့်တဲ့ခါမှာစကားစားနေတဲ့စီကြီးပြတ်ပတ်မဟုတ်ပေတဲ့ရဲသားတွေကိုတိုက်ခိုက်လာတာကိုပါလေကျွန်တော်ကဒါတတိတွေနဲ့တကွကျွန်တော်ထုတ်ပေါ်ချင်တာဖြစ်တာပေါ့
စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ချင်းပြည်နယ်မှာအရက်သားပြည်သူ108ယောက်သေဆုံးခဲ့ရပြီးအဲ့ဒီထဲမှာကလေးငယ်29ယောက်ပါဝင်တယ်လို့စစ်အချာရောကပြောပါတယ်။ဒါ့အပြင်ဘုံကျဲတိုက်ခိုက်ခံရမှုကြောင့်အရက်သားပြည်သူ231ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထဲမှာတော့ကလေးငယ်21ယောက်ပါဝင်ပါတယ်။စစ်တပ်ကအရက်သားပြည်သူတွေကိုပိတ်မှတ်ထားပြီးရည်ရွယ်ချက်ရှိရှိနဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်နေပြီးစစ်ရဇဝတ်မှုကိုပြောင်ပြောင်တင်းတင်းကျူးလွန်နေပါတယ်။ဒါကြောင့်နိုင်ငံတကာဥပဒေအတိုင်းအရေးယူနိုင်မယ်နီလန်းတွေကိုဆက်လက်ဆောင်ရွက်သွားမယ်လို့စလိုက်မန်ခရီလန်ကပြောပါတယ
်တိုက်ခိုက်မှုတွေကစစ်တော်စုတွေဖြစ်နေတယ်နိုင်ငံတကာအစိုးရတွေကစစ်ကောင်စီကိုပို့ပြီးတော့ဖိအားပေးဖို့စစ်ပစ်ဆိုင်ရာကုန်တွယ်မှုတွေကိုပို့ပြီးတော့ဒီထက်မကပိတ်ပင်နိုင်ဖို့ကိုကျွန်တော်နေနဲ့နိုင်ငံတကာအစိုးရတွေကိုကျွန်တော်ထုတ်ဆိုဖို့ရှိတယ်ပေါ့နော်စစ်တော်ကိုဒါဆိုမှကျွလုံဖို့အတွက်တောင်းခံတာတောင်းဝန်ယူဖို့စစ်ဆေးဖို့အတွက်စစ်ကောင်စီကိုကျွန်တော်ရတဲ့နီလိုင်းနဲ့နိုင်ငံတကာဥပဒေလိုက်ချောင်းရာဖြစ်နိုင်တဲ့နီလိုင်းပေါ့ဆုံကိုဖြစ်ရှာပြီးတော့ကျွန်တော်နေနဲ့ဆက်သွောဖို့တော့ကျွန်တော်မှာရည်ရွယ်ထားတယ်ပေါ့လေဟော
စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ချင်းပြည်နယ်မှာနေအိမ်416လုံး၊စာတင်ကျောင်း22ကျောင်း၊ခရီးရန်ဖျားကျောင်း21ကျောင်း၊ဘုံကြီးကျောင်း5ကျောင်းနဲ့ကျမရဲအဆောက်အုံ6ခုစုစုပေါင်းအဆောက်အုံ480လုံးပျက်စီးခဲ့ရတယ်လို့စစ်အကြော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခုခံတော်လန်စေအကောင်းတဲ့ချင်းပြည်နယ်မှာတော်လိုင်းတပ်ဖွဲ့တွေကနေပြီးအများစုကိုထိန်းချုပ်စုမှုထားပြီးစစ်ကောင်စီအနေနဲ့ဟာခါဖလန်တီတိန်မင်းတက်နဲ့ကပလက်မျိုးပေါ်ကိုပဲထိန်းချုပ်နိုင်တော့တဲ့အခြေအနေမှာရှိပါတယ်။ဒါကြောင့်စစ်ကောင်စီအနေနဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးကိုအဓိကအားထားနေရတာဖြစ်ပါတယ်ခင်ဗျာ။
မွန်ပြည်တန်ဖြူစရမြို့နယ်ကရင်ပြည်ဖျားသုံးစုမြို့ထိုင်းနယ်ဇက်ကိုဆက်သွယ်ထားတဲ့လမ်းအလယ်လောက်မှာအထိုင်ချထားတဲ့စစ်ကောင်စီရဲ့အနံကွင်းဗျူဟာစခန်းကို KNU PDF နဲ့မွန်တော်လိုင်းရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်နေတာ၃လနီးပါးရှိနေပါပြီ။တိုက်ပွဲတွေကလည်းဆက်လက်ပြင်းထန်နေပါတယ်။အဲဒီဘက်ကအခြေအနေကိုတော့ရမင်းကစူးစီးတင်ဆက်ထားပါတယ်။
အစိတောင်တိုင်းစစ်ဌာနချုပ်ရတခရဲ့အမှတ်3ရှေ့တန်းစစ်ဖြူဟာစခန်းမကျဖို့အတွက်ကိုစစ်ကောင်စီဘက်ကလေးချောင်းအပြင်လက်နက်ကြီးတွေနဲ့ပါအပြင်းထန်ခုခနေသလိုမြေပြင်မှာလည်းဖက်ဖက်ကနေကာပေးထားတယ်လို့ဖျားသုံးစုဒေတာရှိစစ်ရေးစောင့်ကြည့်နေသူတယောက်ကပြောပါတယ
်အနံကွင်းကမကျသေးဘူးအနံကွင်းတက်ဖြူဟာကြီးကိုသုံးဖက်စာတင်ချောင်းရဲ့ရွာတဲ့ဖက်မှာအမြင့်ကြီးမှာတနေရာရှိတယ်ပြီးတော့အဲ့ဒီကျွန်တော်တို့သုံးစုကနေတက်တာလမ်းကိုမြင်နေရတဲ့အဲ့ဒီကြေးလက်ကျမကြီးစီခံရှိနားမှာတစ်ဖွဲရှိတယ်ခင်ဗျသုံးဖွဲခင်ဗျအားလုံးပေါ့အလဲကောင်းဖြူဟာတစ်ဖွဲနဲ့ဆိုရင်တော့လေးဖွဲပေါ့ဖြူဟာကိုသုံးဘက်ကနေပြီးတော့ကာလာတာဟုတ်ကဲ့ခင်ဗ
ျကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့ဖူပေါင်းတပ်ဖွဲ့တွေကလည်းအခုရက်ပိုင်းမှာလက်ဖြောက်တနတ်တမားတွေနဲ့အင်အားထပ်ဖြည့်ပြီးနေ့တိုင်းလိုလိုအချိန်မြင့်တိုက်ခတ်နေတယ်လို့သူကဆက်ပြောပါတယ
်စနိုက်ပါတမားဆယ်ရောက်တော့ကိုရောက်လာတော့ရောက်လာပြီးတော့သူကကောင်းတွေ့ကောင်းပြည့်ခြေတော်တွေ့ခြေတော်ပြည့်အဲ့လိုမျိုးတွေပြစ်ချတာအဲ့ဒီလူနာတွေကတော့တည်တဲ့လူတွေနည်းတာမဟုတ်ဘူးအဲ့ဒီထိတာဆန်လိုက်ပါတွေနဲ့ထိတာ
အနန်းကွင်းဖြူဟာကစစ်ကောင်စီတပ်ဖွဲ့တွေထိနာနေလို့စိတ်တက်ကြနေကြပြီးစခန်းကိုစုခွာဖို့ဖြူဟာမူးကပြင်ဆင်ထားတယ်လို့ထပ်ပြေးလာခဲ့တဲ့စစ်ကောင်စီတပ်သားတွေရဲ့ပြပြချက်အပေါ်အခြေခံပြီးတော်လိုင်းရေးပူပေါင်းတပ်ဖွဲ့ဝင်တယောက်ကမော်မာတာနဲ့အခုလိုပြပါတယ်
เบกอสกองเบลีซอเบดโดโดจิกกอกรีแตดมังกอစပ်တော့မှာကျမ
စစ်ကောင်စီဘက်ကစစ်သားတွေထွက်ပြေးနေတာနေ့တိုင်းလူလူပါပဲသူတို့စကန်ထက်မှအင်အားတိတ်မကြံတော့ဘူးလို့ပြောတယ်သူတို့ရဲ့ဗျူဟာမှုကဒီအတိုင်းထွက်မပြေးခိုင်းဘူးရေးကြီးတဲ့စစ်လက်နဲ့ပစ္စည်းတွေရတရောက်ယူပြီးဆုတ်ဖို့ကတော့ပြင်ဆင်ထားပါတယ်ဒါပေမဲ့လူကြီးတက်တက်ဆုတ်ဖို့တောင်ခဲတွေ့နေတော့ဒီအတိုင်းပဲခံတိုက်နေရတဲ့သဘောမျိုးပေါ့
နန်းကွင်းဗျူဟာကုန်းကိုဝန်ရံထားတဲ့လွှတ်ချန်စခန်းနဲ့တောင်စွန်းတက်စခန်းတို့ကိုတော့ KAU တမဟာချောင်းနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေက2024ခုနှစ်နှစ်ဦးပိုင်းကတည်းကတင်ပိုက်ထားပြီးဖြစ်ပါတယ်။အနန်းကွင်းကတိုက်ပွဲတွေကြောင့်ဒေသခံ၄000နီးပါးကတော့ဘေးလွတ်ရမှထွက်ပြေးနေကြပြီးလူသားချင်းစာနာမှုအကူအညီတွေလိုအပ်နေကြပါတယ်။
အခုဆက်ပြီးတော့တရင်ချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်အမ်းမြုံမှာစစ်ကောင်စီရဲ့လေကြောင်းပုံကျဲတက်ခိုက်မှုကြောင့်အရတား၉ယောက်သေဆုံးခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနောင်ချိုကစစ်တပ်မှတွေထားတဲ့အချုပ်လေကြောင်းကနေတက်ခိုက်ခံရလို့သေဆုံးသူ၁၆ယောက်ထိရှိလာနေပါတယ်။
ရရှိနေခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာတိုင်းသာသတင်းတော့တွေကလည်းပတ်စင်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။နေဆက်ဒေတာတိုင်းရင်းသတင်းတော့တွေပုံမှန်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်အစီအစဉ်ဖြစ်ပါတယ်ရှင်။ဒီစီစဉ်တဲ့ဒူဗီရီကထုတ်လွှင့်တဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ဖီမြန်မာဝိုင်း website facebook နဲ့ youtube စာမျက်နှာတွေမှာပြန်လည်နှာစင်ကြည့်ရှုလို့ရပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ရှင်။မြန်မာနိုင်ငံဆိုင်နိုင်ငံတဲမှာဒီတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနေပြီးအခြေအနေတွေဆက်လက်ဆိုးဝါးလာနေတာဟာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအခြေအနေကိုပိုပြီးတော့ဆိုးလာစေတယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ရဲ့အစိုးရအစတက်မှာဖော်ပြပါတယ်။2021အာဏာသိမ်းမှုနောက်ပိုင်းဘာသာရေးခေါင်းဆောင်တွေအဆောက်အဦတွေအတိုင်းဝိုင်းတွေကိုပြစ်မှတ်ထားတာတွေကြောင့်အယူဝါဒကွဲပြားတဲ့အတိုင်းဝိုင်းတွေကြားမှာလူမှုရေးတင်းမာမှုတွေပိုကျိုးလာခဲ့တယ်လို့အော်တိုဘာလ31ရက်နေ့ကထုတ်ပြန်တဲ့ DC ကန်စာတက်မှာဖော်ပြထားပါတယ်ရှင်။အရှိလေပိုင်းဒေသနေရာအတော်များများမှာတော့တိုက်ပွဲတွေဖြစ်နေတာကြောင့်ကြာတာပြီးနေတုန်းကသေဆုံးသူအနည်းဆုံး16ယောက်ထက်မနည်းရှိခဲ့ပါတယ်။အစ္စရေးမြောက်ပိုင်းမှာလက်ဘနွန်ဘက်ကပြစ်ခတ်မှုကြောင့်9ဦးသေဆုံးပြီးလက်ဘနွန်ဘက်မှာလည်းအစ္စရေးရဲ့ပြစ်ခတ်မှုကြောင့်10ဦးထက်မနည်းသေဆုံးခဲ့တယ်လို့လက်ဘနွန်အရာရှိတွေကပြောပါရယ်။ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ပါ။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါရယ်ရှင်။ View American တိုင်းရဲ့နိုဝင်ဘာလ1ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိထုတ်လွှင့်ပေးခဲ့တာပါ။ဂျိုးရုစလောင်းအပြင် VOA website နဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာနားဆင်နိုင်တယ်လို့နောက်ပိုင်းမှာလည်းပြန်ပြီးတော့ကြည့်ရှုလို့ရပါတယ်။ View ကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်ရှင်။အားလုံးကျန်းမာပေးခြင်းကြပါစေ။ဒီမှာခင်ဗျူထွေးပါရှင်။